Welcome to the Voice of America in Burmese.
Mingla nya jama khanya. Mila 3 ye tanin la ni VOA Myanmar ban season ni go American ပြည်ထောင်စု Washington DC မြို့တော်ကနေတည်းရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လမ်းလိုမီတာ1925 30နဲ့လမ်းလိုမီတာ190တို့ကနေတည်းရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတည်းရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ။ဒီကနေ့အတွက်အစီအစဉ်မူအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အကြောင်းသတင်းတွေနဲ့အတူ
ဆရာမတစ်ခါတော့နှမုံးသိနေကြတော့အိမ်မြုံလေးကွာနဲ့လိုက်ပြတယ်။ဥငိကဲထက်ပိုင်းကျုံနေထုတ်တယ်။လမ်းလျှောက်ပြီးတော့ထုတ်လိုက်လေးကွာနဲ့ပြလိုက်နဲ့ဆွတ်တော့လမ်းထဲကနေစစ်သား၄-၅ယောက်ရှိပါတ
ယ်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပေါ်နေတဲ့စစ်အာဏာသိမ်းမှုစံကျင်ရေးဆန္ဒပြပွဲတွေနဲ့အတူဒီလက်နက်ကိုင်ဖွဲ့တွေကလည်းပြည်သူတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုအကြမ်းဖက်ဖြိုခွဲနေတဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ပြည်နယ်တိုင်းဒေသတွေကဆန္ဒပြပွဲအခြေအနေတွေနတ်ဆက်ကစစ်ကောင်စီရဲ့ရဟယင်ကိုKIA တပ်ဖွဲ့ကမုံမောက်ဒေသမှာပစ်ချလိုက်တာချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီအဖွဲ့ဝင်တွေနဲ့ဒေသခံပြည်သူလူမျိုးရေးတပ်ဖွဲ့တွေကြားပစ်ခတ်မှုဖြစ်ပွားခဲ့တာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။ပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုနားလောင်တဲ့မခွန်ညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3လကျော်ထဲရောက်လာချိန်မှာစစ်အာဏာဆန့်ကျင်ရေးတပိတ်တွေလည်းနိုင်ငံအနှံ့နှိမ့်စင်ပေါ်ပေါက်နေတယ်လို့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတွေလည်းအသက်ဆုံးရှုံးနေရပါတယ်။အာဏာရုပ်သိမ်းလိုက်နာရေးကမ္ဘာ့ຫນွေဦးတော်လှန်ရေးနေ့အဖြစ်သတ်မှတ်ထားတဲ့မနေ့တနင်္ဂနွေနေ့မှာတော့ရန်ကုန်မန္တလေးအပါအဝင်မြို့အတော်များများမှာဆန္ဒပြသူတို့ချို့လမ်းမပေါ်ထွက်လာပေမဲ့ဖမ်းဆီးနိုင်နေမှုတွေကြောင့်အချိန်ခဏတာပဲဆန္ဒပြနိုင်ခဲ့ကြပါတယ်။ဆနာပြသူတွေကိုစစ်တပ်ဖွဲ့ကတနက်တွင်နဲ့ပြစ်ခတ်ခဲ့တာကြောင့်နယ်မြို့တွေမှာရှောက်ထက်မနေတည်ဆုံခဲ့ရပါတယ်။ဒီကနေ့မှလည်းရန်ကုန်မြို့တဝိုက်မှာလမ်းမထွက်ကြွေးကြော်ဆနာပြတာလည်းရှိသလိုအာဏာရှင်ဆန့်ကျင်ရေးစစ်တမ်းတွေလိုက်ကတ်တာမျိုးလည်းလုပ်ကြပါတယ်။ရန်ကုန်နဲ့မန္တလေးမြို့မှာတမုံတီလို့ဆိုပြီးတော့စစ်ကောင်စီတပ်တွေကအိမ်တွေကိုလေးခွာတွေအုပ်ခဲကျိုးတွေနဲ့ပြည်ုံမကကားမှန်တွေကိုလည်းရိုက်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။နေ့စဉ်ရက်ဆက်လမ်းမထွက်ချစ်တဲ့ဆန္ဒပြနေကြတဲ့မန္တလေးတဝက်အပြင်နိုင်ငံအနှံ့ဒေသပေါင်းစုံမှာလမ်းလျှောက်တပိတ်ဆိုက်ကယ်တပိတ်နဲ့လူမဲ့တပိတ်တွေလှုပ်ခဲကြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်အာဏာသိမ်းချိန်ကစပြီးတော့စစ်တပ်ကပစ်ခတ်လို့မတ်လ၂ရက်နေ့အထိအမျိုးသမီးနဲ့ကလေးငယ်တွေပါဝင်လူပေါင်း960ကျော်တေဆုံခဲ့ရပြီး3500ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရဲ့အကြီးအကဲများကုညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။တချိန်ထဲမှာပဲ NUG လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကပြည်ထောင်စုအစိုးရဝန်ကြီးတင်အုပ်ထုတ်ပြန်တာမှာထင်ရှားတဲ့ LGBTQ အခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကိုလူ့အခွင့်အရေးဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။ဦးအောင်မျိုးမင်းဟာ88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းသူဖြစ်တယ်လို့လူ့အခွင့်အရေးပညာရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံမှာဖယ်ပြိုင်လတ်စရဲနေကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစာနယ်ဇင်းသမား80ကျော်ဖမ်းဆီးခံရပြီးတဝက်ကျော်လောက်ကအခုထိန်းသိမ်းခံနေရတဲ့အကြောင်းဒီကနေ့စာနယ်ဇင်းလွတ်လပ်ခွင့်နဲ့အထိမ်းမှမြန်မာနိုင်ငံတွင်တရမအဖွဲ့အစည်း18ဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။ဖန်ဆီးခံရတဲ့သတင်းထောက်တွေမီဒီယာဝန်ထမ်းတွေကိုချက်ချင်းလွှတ်ပေးဖို့သတင်းအချက်အလက်နဲ့ဆက်သွယ်ရေးလွတ်လပ်ခွင့်ပြိုးထောင်ဖို့နဲ့အင်တာနက်ပိတ်ဆို့မှုအားလုံးကိုရပ်ဆိုင်ဖို့တရမအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။မြန်မာနိုင်ငံတွင်စာနယ်ဇင်းသမားတွေမီဒီယာဝန်ထမ်းတွေဟာပြစ်မှတ်ထားဖိနှိပ်ခံရမှုရှိနေတဲ့အကြောင်းကပဲတိကျတေချာတဲ့အချက်အလက်တွေကိုလှလမ်းမြင်နိုင်အောင်ကြိုးပမ်းဆောင်နေတာကြောင့်ဒီအားထုတ်မှုကိုချီးကျူးကုန်မြူတဲ့အကြောင်းလဲတန်တမာအဖွဲ့အစည်းရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံတွင်လွှတ်လပ်တဲ့အဓိကပုံနှိပ်မီဒီယာလုပ်ငန်းလှည့်ပတ်နိုင်ခြင်းမရှိတဲ့အကြောင်းမီဒီယာလုပ်ငန်းတချို့ပိတ်ပင်ခံရတာလုပ်ငန်းလိုင်စင်တွေဖျက်သိမ်းခံရတာရက်ဆိုင်ဖို့ဖိအားပေးခံနေရတာတွေကိုလည်းကြေညာချက်မှာထည့်သွင်းရေးသားထားပါတယ်။မီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီကျင့်သုံးတဲ့လူမှုအသိုက်အဝန်းရဲ့အခြေခံအုတ်မြစ်ဖြစ်တဲ့အကြောင်းနဲ့အကျွမ်းမဲ့ထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်တဲ့အကြောင်းအဓိကရေးသားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်အလူလည်းရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာနေ့စဉ်ပိုကူသူသစ်3သိန်းကျော်လာတာ12ရက်ဆက်တိုက်ရှိနေပြီးတနင်္လာနေ့တရက်ထဲပိုကူသူသစ်3သိန်း6,800ကျော်ရှိပါတယ်။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးအများဆုံးကို The Serum Institute of India ကုမ္ပဏီကထုတ်လုပ်နေပေမဲ့အိန္ဒိယလူဦးရေနှစ်ရာခိုင်နှုန်းလောက်ကိုပဲဆေးထိုးပေးရသေးတယ်လို့ပြည်တွင်းသတင်းတွေကပြောပါတယ်။မြို့တော် New Delhi မှာတော့စာသင်ကျောင်းတွေကိုဆေးထိုးဌာနအဖြစ်အသုံးချပြီးကာကွယ်ဆေးတွေထိုးပေးနေပါတယ်။
ဒီလိမဲ့အစ်ဝတ် आज 301 सेंटर्स पर वैक्सीनेशन का प्रोग्राम शुरू हुआ है
18 का ने 44 ने जा टीली म्योखा आलोंगो का कोई से अची जे ठोपे ने बारे चिकने का सा पीरो ठोपे रा बा लशि चांग से खुमा अखु ठोपे ने बेमे चांग मांग 300 लाख मा ठोपे ने आउ लौत्वा मा बा लो डेली लठा वुनिन छौ मानिस सिजोडिया का ब्यो तो रा बा इन्हें अट ये बोलो अने रे सेवा अकुनी रे गोले कबा नेंगा अटो म्या का पेपो लुरा ने दलो अमेरिकन नेंगा गाले अकुनी रे अन्या सों पेपो नाय औ लौकाय ने बिलो तमरा एम पी रो अयाशी छौ रॉन क्लेन गा सीबीएस योतान ये फेस द नेशन सीसी मा ब्यो सो खे बाले कयोग गा ब्यान मो ठेंग छौ नाय पो अट्वे ले लामे इंगा ने गा सा पिरो इन्या नेंगा गा लियन रे अमेरिकन मा सिन नेट ख्वें पेप बिन मे लो अमेरिकन तावन शि तुरे गा ताव जा ने मा ब्यो था बाले इन्या अट्वे अमेरिकन गा पेपो मे सिबे सया अकुनी अम्या प्या शि ने पिरो ऑक्सीजन बुरे N95 नखाउसी रे अपावें अकुनी पिसी रे को लियन नसी ने कने उ पो सौं था बाले ऑस्ट्रेलिया नेंगा गा ले इन्या गा लियन सिन तक ख्वें को कंतत थारा बा इन्या को खी तो खे तुरे ऑस्ट्रेलिया नेंगा ने विन ला यिन ngwe dan da ma mho thong dan ne yin san ya nai ne lo le pyo ba le इंडोनेशिया नेंगा गा ले तु नेंगा थे मा इन्या ने टाउ अफ्रीका मा ट्वे या रे वीसा प्यांग पो रे ट्वे ने या रे लो पयो बा रे अमेरिकन जामा ये तावन शि तुरे गा ले का क्वे से थो था बेमे वीसा प्यांग पो रे कु से प्यान ने ने अट्वे सो पी इंडोनेशिया को खी म तवा पो पी तुरे को अचान प्यु था बा रे अमेरिकन जॉन हॉपकिंस तक दो कोविड तु चेतना ठाना सितान या तने ला ने ठी गबा तवा कोविड पोगु खया दु 153 तन नि बा शि पी रो अमेरिकन गा रो 32.4 तन ने गबा मा पोगु दु अम्या सों मा तुनाव मा रो इंडिया गा तन 20 जों ने ब्राजील नेंगन गा 14.9 तन सी अती ती शि नेरा फिप बा रे गबा तवा कोविड गा क्वे से थौ बो वले ने जा रे लु रे जों कोविड 19 का यो गा लोंवा क्वे प्याव फो ताइ फ्य ये मा अनिय शि ने रे लो नाव सों का यु था रे लु लु तबो रा सित तन तकु मा ट्वे या बा रे कबा नेंगे बांग तया ने 18 नेंगन को गैलप तुतितना सितांगा कौयु खेरामा 89 नेंगन मा काक्वै से ठोचिन माराइ लो फिसु ददु 90 याखाइनो आउमा बे शिबारे पोकु सेट ब्यानन मु यदन दो आउ पिदु 90 याखाइनो काक्वै से ठो बोलो रे लो तैपान पिन्या शिन रे गा ब्यो बारे काक्वै से रे यामला खिन मने नाउ माइ लाव गा नेंगन बांग तया 18 नेंगन गा लु 1000 सी को मेन्यान खेरावा नेंगन 20 लाव मा रो अम्यासु गा काक्वै से म ठो बु लो फिसु जा बारे सितान यला တွေ ကို ချုံ ငုံ တုံး တက် လိုက် တဲ့ အခါ ကမ္ဘာ လူ ရေ 9.6 ဘီလီယံ ထဲ မှာ 10 ဘီလီယံ ကျော် က ဆီ ထို မှာ မဟုတ် တာ ကို တွေ့ ရ ပါတယ် ဒီ လို အချိန် မျိုး မှာ ပဲ ဂျာမန် ရေ ဝန်ထမ်း တွေ အသက် ခံ ရ တာ မတိန် ကျင့် ခံ ရ ရ တွေ တမက ကို ထိ လက် ရောက် တက် ခိုက် တာ တွေ ဂျုံ နေ ရ တယ် လို့ အပိပိ ဆိုင်ရာ ကြက် ချီ နေ အဖွဲ့ ICRC က တနင်း လာ နေ မှာ ကြေညာ ချက် ထုတ် ပြန် ပါတယ် ပဋိပက္ခ ဒေတာ တွေ မှာ ဂျာမန် ရေ ဝန်ထမ်း တွေ ကို အကာ အကွယ် ပေး ဖို့ အဲ့ဒီ လို တက် ခိုက် တာ မျိုး ကို ပြစ်တံ က ကင်း လို့ ခွင့် ပေး ထား ရ တွေ အဆုံး သတ် ဖို့ कुला तमगा ये परमासों प्याठान छे ठ्वलारा गाने ठे यावला बावी एरी नौ पाइं जामा ये वुनान्वे टैके खायारे अचें थाउने ची शीरे लुले चेन्या जामा प्यो ठाबारे जामा ये ठनारे जामा ये वुनसां मुरे ने लुना तीयन्वे बा टैके लुयताने चोने या पीरो काक्वे सीठो लोंगान्वे बा टैके खाने यारे लु ICRC गा प्यो बारे 2016 का ने 2020 जा नाइगान 33 नाइगान मा जामा ये वुनान्वे टैके खायारा तनिक को अचें ये 3900 जो शीरे लुले ICRC गा प्यो बारे
မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 5.32 kHz 9383 5.32 kHz 9303 5.32 kHz 9885 တို့ပြင် စနေတနေ့တွေမှာ 190 kHz 1509 ကနေပြထုတ်လွှင့်ပေးနေပါလိမ့်ရှင်
VOA American တန်ရဲ့တနင်္လာနေ့ညဘက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုစက်ပြီးနားဆင်ကြရပါမယ်ရှင်။ American နိုင်ငံသားရေးဝန်ကြီး Anthony Blinken ဟာ G7 အဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေနဲ့3ရက်ကြာဆွေးနွေးပွဲအတွက် Britain နိုင်ငံ London မြို့ကိုရောက်နေပါတယ်။ဒီ3ရက်တာအတွင်း Coronavirus ကရောဂါဖြစ်အကြောင်းနဲ့အတူအစည်းအဝေးအတွင်းမှာရောဘေးပန်းအစည်းအဝေးတွေမှာပါ Russia နဲ့တရုတ်နိုင်ငံတို့အရေးကိစ္စတွေလည်းဆွေးနွေးမဲ့ခေါင်းစဉ်ထဲမှာပါဝင်မယ်လို့ယူဆရပါတယ်။အီရန်နဲ့မြောက်ကိုရီးယားနျူကလ িয়ার အရေးကိစ္စဟာတနင်္လာနေ့ညပိုင်းမှာဆွေးနွေးဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချောင်ဦးရန်ကဝန်ကြီးဘလင်ကန်နဲ့တွေ့ဆုံတဲ့အချိန်မှာအမေရိကန်ဘက်ကမြောက်ကိုရီးယားနဲ့ပတ်သက်တဲ့မူဝါဒတွေကိုပြန်လည်သုံးသပ်ခဲ့ပြီးတဲ့နောက်ဒီကိစ္စကိုလေးလေးနက်နက်ဆွေးနွေးခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ဘိုင်ဒန်အစိုးရအဖွဲ့အနေနဲ့မြောက်ကိုရီးယားနဲ့ဆွေးနွေးဖို့လမ်းဖွင့်ထားကြောင်းလည်းပြီးခဲ့တဲ့တောက်ကြနေ့ကကြေညာထားတာပါ။ ဝင်ကြီးဘလန်ကန်ဟာဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမီဆုမိုတဂီနဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံလုံးဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်စီမံကိန်းတွေနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်တောင်ကိုရီးယားနဲ့အတူဒီပြဿနာတွေကိုပူးပေါင်းဆောင်ရွက်ဖြေရှင်းသွားကြဖို့ကိုလည်းတန်ဋိထိုင်ချထားကြောင်းပြောပါတယ်ဝင်ကြီးဘလန်ကန်ရဲ့တနင်္လာနေ့မှာနောက်ထပ်ဘေးပန်းစည်းဝေးတွေကတော့ဘရူနိုင်းနိုင်ငံခြားရေးဝန်ကြီးအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့ဗြိတိသျှနိုင်ငံခြားရေးဝန်ကြီးတို့နဲ့ဆွေးနွေးကြဖို့ဖြစ်ပါတယ် G7 အစည်းအဝေးပြီးရင်ဝင်ကြီးဘလန်ကန်ဟာယူကရိန်းကိုသွားရောက်ပြီးသမ္မတဗိုလိုဒီမာဇူလန်စကီးနဲ့တခြားအစိုးရထိပ်တန်းအရာရှိတွေနဲ့တွေ့ဆုံဖို့ရှိပါလေရှင်ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကတရုတ်သင်္ဘောတွေထွက်သွားဖို့သူ့ရဲ့ကိုယ်ပိုင် Twitter စာမျက်နှာမှာရေးတင်ခဲ့ပါတယ်။အငင်းပွားနေတဲ့ရေပိုင်နဲ့ထဲတရုတ်နိုင်ငံဘက်ကလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတရုတ်နဲ့ဖိလစ်ပိုင်ကြားစကားစစ်ပွဲမှာဒါကနောက်ဆုံးထွက်လာတဲ့စကားတွေပါ။ဖိလစ်ပိုင်နိုင်ငံရဲ့မိုင်းနေရာအကျယ်တီးတန့်စီးပွားရေးဆောင်ပိုင်နဲ့ထဲမှာယာနဲ့ချီတဲ့တရုတ်သင်္ဘောတွေတရားမဝင်ရောက်ရှိနေတဲ့ဆိုပြီးဖိလစ်ပိုင်ဘက်ကကန့်ကွက်မှုတွေရှိခဲ့ပါတယ်။အဲဒီနောက်အခုလိုဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလူစင်ရဲ့ပြောင်းကြအမှတ်ချက်စကားတွေထွက်ပေါ်လာခဲ့တာပါလူမှုကွန်ရက်ပေါ်ကဝန်ကြီးရဲ့ရေးသားချက်နဲ့ပတ်သက်လို့မနီလာမြို့တော်မှာရှိတဲ့တရုတ်တန်ယုံဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူးပိုင်နဲ့အငင်းပွားနေတဲ့ဝစ်ဆန်ရီဖ်နာကတရုတ်တင်မော်တွေဟာပင်လယ်ပြင်ထဲဒုက္ခတွေ့ပြီးလာရောက်ခိုးနှားနေကြတဲ့ငါးဖန်းလှေတွေသာဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကအစောပိုင်းမှာပြောထားပါတယ်နှစ်စဉ်ဒေါ်လာ3ထရီလီယံတန်ဖိုးရေချောင်းကုန်သွယ်ရေးဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကသူပိုင်ကြောင်းအခိုင်အမာပြောဆိုနေတာပါဖိလစ်ပိုင်အာဏာပိုင်တွေဘက်ကတော့တရုတ်သင်္ဘောတွေမှာပြည်သူစစ်တွေပါတယ်လို့ယူဆထားကြတာဖြစ်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအလယ်ပိုင်းစစ်ချာမြို့နာကပတ်မာမြစ်ထဲမှာဒီကနေ့တနင်္လာနေ့မှာသင်္ဘော20တိုက်မိပြီးအနည်းဆုံး25ယောက်သေဆုံးခဲ့ပါတယ်9ယောက်ကိုတော့ကယ်တင်နိုင်ခဲ့တဲ့အကြောင်းဒေသခံရဲချုပ်မီရော့စ်ဟိုစင်က AFP ကိုပြောပါတယ်။အနည်းဆုံးလူ30တင်လာတဲ့သင်္ဘောနဲ့သဲတင်သင်္ဘောတို့တိုက်မိတာဖြစ်ပြီးပျောက်ဆုံးသူတွေရှိနေတဲ့အကြောင်းနဲ့မိသက်တပ်ဖွဲ့ဝင်5ဦးနဲ့ဒေသခံတွေကကူညီကယ်ဆယ်ပေးနေတဲ့အကြောင်းတခြားရဲအရာရှိတဦးကပြောပါတယ်။အခုလိုသင်္ဘောတိုက်မှုတွေဖြစ်တာဟာရေချောင်းထိမ့်သိမ့်မှုညံ့ဖျင်းတာသင်္ဘောတိဆောက်ရေးလုပ်ငန်းတွေမှာဘေးအန္တရာယ်ကင်းရှင်ရေးစည်းကမ်းချက်တွေကိုမလိုက်နာတာတွေနဲ့ဝင်းနဲ့အာမမျှအောင်ခီးတဲ့တွေကိုအပြစ်အသိတင်တာတွေကြောင့်ဖြစ်တယ်လို့ကျွမ်းကျင်သူတွေကအပြစ်ဖို့ပြောဆိုပါတယ်။ AB လအစောပိုင်းမှာလူ50ပါသင်္ဘောနဲ့ကုန်တင်သင်္ဘောတိုက်မိလို့30ကျော်တေဆုံးခဲ့ပါတယ်။မနှစ်ကဂျွန်လထဲမှာလည်းလူအပြစ်ပါတဲ့သင်္ဘောကိုနောက်ကဝင်တိုက်ခိုင်းရလို့အနည်းဆုံး32ယောက်တေဆုံးခဲ့ပါတယ်။ဒီနေ့တနင်္လာနေ့မှာ Apple ကုမ္ပဏီကသူ့ရဲ့ App Store ကိုအခိုင်အမာထိန်းချုပ်ထားမှုအဆုံးသတ်ဖြစ်သွားကောင်းဖြစ်သွားစေမယ့်အမှုတစ်ခုရည်ဆိုင်ရဖို့ရှိပါတယ်။ iPad, iPhone နဲ့တခြား Apple ကုမ္ပဏီထုတ်လျှက်စစ်ပစ္စည်း 1.6 တန်းကျော်မှသုံးနေတဲ့ Apple ကုမ္ပဏီရဲ့ App Store ကနေဒေါ်လာဘီလီယံပေါင်းများစွာအမြတ်အစွန်းရနေတာပါ။Fortnite video game ထုတ်တဲ့ Epic ကုမ္ပဏီကတရားစွဲတဲ့ဒီအမှုဟာ Apple ကုမ္ပဏီအတွက်မကြသေးခင်နှစ်တွေအတွင်းအပြင်းထန်ဆုံးတရားဝင်ချိန်ချောက်မှုဖြစ်ပါတယ်။ Digital game အသင်းဝင်ကြီးအပါအဝင် App Store ကနေဝယ်သမျှရဲ့15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိကို Apple ကုမ္ပဏီကကော်မရှင်ကယူပါတယ်။ Apple ကုမ္ပဏီဟာသူ့ရဲ့ Digital Online ဈေးကွက်ကလေးကနေ Mobile App တွေကိုလုံးဝကြီးအုပ်စီးပွားရှာနေတဲ့ဆိုပြီးApple ကုမ္ပဏီကတရားစွဲတာပါ Apple ကုမ္ပဏီကတော့ဒီဆွဆွဲချက်ကိုညှင်းဆိုထားပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့တင်ပြပေးခဲ့ကြတာပါခင်ဗျာဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်နေ့အကြောင်းကိုတင်ပြပေးပါမယ်တရရှိမြခင်ဗျာမြန်မာစစ်တပ်ရဲ့ပိတ်ပင်ကန့်သတ်မှုတွေကြားကစစ်တပ်ကျူးလွန်မှုတွေကိုမှတ်တမ်းတင်ပြီးကမ္ဘာတိအောင်ဖြန့်ပေးနေတဲ့သတင်းတောက်တွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်ဂရင်းဖီးလ်ကချီးကျူးလိုက်ပါတယ်။ဒီကနေ့ကြားရောက်တဲ့ကမ္ဘာဇာနယ်စင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အဖြစ် Amnesty International နိုင်ငံတကာလူမျိုးချမ်းသာ권အဖွဲ့ကြီးကဥဆောင်ပြုလုပ်တဲ့မြန်မာနိုင်ငံဘယ်တော့မှတိတ်ဆိတ်ငြိမ်သက်သွားခြင်းမရှိဘူးဆိုတဲ့မြန်မာ Never Silence Campaign မှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်ဂရင်းဖီးလ်ကသူဗီဒီယိုမင်ကွန်းနဲ့ထည့်သွင်းပြောကြားသွားတာဖြစ်ပါတယ
် To the people of Burma and especially the journalists in Burma the United States stands with you We commend the brave journalists who are circumventing the military's media.
မြန်မာပြည်သူများအထူးသဖြင့်မြန်မာနိုင်ငံကသတင်းတောက်များရှင်အမေရိကန်ပြည်ထောင်စုဟာရှင်တို့နဲ့အတူရပ်တည်နေပါတယ်။သတင်းမီဒီယာအပေါ်မြန်မာစစ်တပ်ရဲ့ပိတ်ပင်ကန့်သတ်မှုတွေကြားကစစ်တပ်ကကျူးလွန်နေတဲ့ကြောင်မဲ့ဖော်ရတွေကိုမတန်းတင်ပြီးကဘာကတည်နိုင်အောင်ဖြန့်ဝေပေးနေကြတဲ့သတင်းတောက်တွေကိုကျမတို့ချီးကျူးဂုဏ်ပြုပါတယ်။သတင်းတောက်တွေကိုအကြောင်းမဲ့ဖန်ဆီးထင်းသိမ်းနေတာကိုကျမတို့ရှုံချကန့်ကွက်ပါတယ်။သတင်းတောက်တွေအနေနဲ့ဆန္ဒပြပွဲတွေကိုလွတ်လပ်စွာသတင်းယူခွင့်ရှိသေးပါတယ်လို့တာမတ်ကြီးလန်ဒါသောမတ်စကရင်ဖီးလ်ကပြောသွားတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ပြောထားသလိုပဲအမေရိကန်ပြည်ထောင်စုဟာလူ့အခွင့်အရေးနဲ့အခြေခံအခွင့်အရေးတွေအတွက်ဆောင်ရွက်သွားမယ်ဆိုတဲ့တန်ဋိဌာကပြောင်းလဲပြစ်မှာမဟုတ်ဘူးဆိုတာကိုလည်းတာမတ်ကြီးကထားလောင်းပြောကြားခဲ့ပါတယ်။ဒါကြောင့်သတင်းတောက်တွေဖန်ဆီးခံရတာလူ့အခွင့်အရေးချိုးဖောက်နေတာတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်မဟာမိတ်တွေလှုပ်ဖော်ကံပြိုင်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့လည်းတာမတ်ကြီးကပြောပါတယ်။နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဖော်ပြခဲ့ကြတဲ့ပြည်သူတွေရဲ့ဆန္ဒနဲ့လိုက်လျောညီထွေမှုရှိစေမဲ့လွတ်လပ်ခွင့်ပွင့်လင်းပြီးတိုးတက်တာယာဝပြောမဲ့မြန်မာပြည်သူတွေရဲ့သဘောဆန္ဒကိုအလေးထားမဲ့အခြေအနေတွေရောက်လာအောင်ဆောင်ရွက်သွားမယ်ဆိုတာကိုလည်းတာမတ်ကြီးလန်ဒါသောမတ်စကရင်ဖီးကသူ့ရဲ့ဗီဒီယိုမင်ကွန်းထဲမှာထည့်သွင်းပြောကြားထားပါတယ်။ဒီဗီဒီယိုကိုအတံမသွင်းခင်လေးတွေမှာပဲမြမအရေးကိုလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေထံတင်ပြခဲ့တဲ့အကြောင်းနောက်မှလည်းဆက်လက်တင်ပြနေဦးမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပြန်လည်ထွန်းကားရေးအတွက်ဆက်လက်ပံ့ပိုးပေးသွားမှာဖြစ်ကြောင်းထည့်သွင်းပြောကြားထားပါတယ်ခင်ဗျာ။သောရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်လေးရဲ့ဗုဒ္ဓနေ့ညတနင်္လာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်။ဒါနဲ့တစ်ဆက်ထက်မှာပဲအခုသတင်းမီဒီယာလွတ်လပ်ခွင့်မြန်မာနိုင်ငံရဲ့အခြေအနေတွေကိုပြောပြချင်ပါတယ်။ဒီကနေ့မေလ3ရက်နေ့ဟာကမ္ဘာစားနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဆီယနာသိန်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတော့သတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကျဆင်းနေတယ်လို့သတင်းတောက်တွေကပြောပါတယ်။သတင်းမီဒီယာလုပ်ငန်းကိုတားမြစ်တာသတင်းတောက်တွေကိုဖန်ဆီးတရားစွဲမှုတွေကြားကသတင်းတောက်တွေခက်ခက်ခဲခဲသတင်းရယူနေရတဲ့အခြေအနေတွေကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ
။ဒီမိုကရေစီလူပေါင်းမှာသတင်းလွတ်လပ်ခွင့်ဟာအခြေခံအုတ်မြစ်တစ်ခုဖြစ်တယ်လို့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အချိန်မှအဖြစ်အမေရိကန်တန်ယုံအပါအဝင်မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားတန်ယုံတွေကကြေညာချက်ထုတ်ပြန်ကြပါတယ်။ဖေဖော်ဝါရီ1ရက်နေ့ကဆီယနာတင်ခဲ့ပြီးတဲ့နောက်ဖန်စီခံရတဲ့သတင်းတောက်80မှာ40ကျော်ကဆက်ပြီးတော့ဖန်စီခံရဆဲဖြစ်ပြီးတရားစွဲဆိုခံရတယ်လို့တန်တမာအဖွဲ့အစည်းပေါင်း20နီးပါးရဲ့စုပေါင်းညချက်ထဲမှာဖော်ပြထားပါတယ်။ဖန်စီခံထားတဲ့သတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့အင်တာနက်ကန့်သတ်မှုတွေကိုရပ်တန့်ဖို့ဆက်သွယ်ရေးနဲ့သတင်းအချက်အလက်လွတ်လပ်မှုကိုစတင်ပေးဖို့သတင်းအချက်အလက်ပေးနေတဲ့မီဒီယာကုမ္ပဏီတွေလိုင်စင်ရုပ်သိမ်းခံရတာဝင်ရောက်စီးနှင်းရှာဖွေခံရတာမီဒီယာလုပ်ငန်းငယ်အများစုပိတ်ဖို့ဖိအားပေးခံရတာတွေကိုရပ်တန့်ဖို့မီဒီယာလွတ်လပ်ခွင့်ကိုအာမခံချက်ပေးဖို့သတင်းသမားတွေလွတ်လပ်စွာသတင်းရယူခွင့်ကိုအာမခံချက်ပေးဖို့စသဖြင့်ဒီနိုင်ငံခြားတန်ယုံတွေကစစ်ကောင်စီကိုတိုက်တွန်းထားကြပါတယ်မြန်မာနိုင်ငံမှာဆီယနာတင်ခဲ့ပြီး3လကျော်လာတဲ့အချိန်အတွင်းလုပ်ငန်းလုပ်ပိုင်ခွင့်ရပ်လိုက်တဲ့သတင်းလုပ်ငန်း6ခုရှိနေပါပြီမီစီမာ DVB 7 days မြန်မာနောင်းနဲ့ခေတ်သစ်မီဒီယာလုပ်ငန်းတွေကိုအာဏာသိမ်းပြီးတော့မကြခင်မှာပဲလုပ်ငန်းအလုပ်ခံခွင့်ပိတ်သိမ်းခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့မြကြီးနားမြို့အခြေစိုက်မြကြီးနားသတင်းချာနယ်တိုက်ကိုလည်းလုပ်ငန်းထုတ်ဝေခွင့်ပိတ်သိမ်းလိုက်တာပါပြန်ချိုင်းဝန်ကြီးဌာနကဧပြီလ29ရက်နေ့ကထုတ်ပြန်ချက်မှာတော့မီဒီယာတစ်ခုခုနည်းပညာတရရက်သုံးပြီးသတင်းမထုတ်ပြန်ရဆိုပြီးဖော်ပြထားပါတယ်အစိုးပိုင်းကအပိတ်ခံခဲ့ရတဲ့သတင်းမီဒီယာတချို့ကတော့အွန်လိုင်းနဲ့ဂျိုရုဆက်သွယ်ရေးကိုအသုံးပြုပြီးသတင်းတွေကိုဆက်လက်ဖော်ပြနေကြတာပါဆီယနာသိမ်းပြီးတဲ့နောက်သတင်းသမားတွေကိုလုံခြုံရေးတွေဘက်ကပြစ်မှတ်ထားလာတဲ့အတွက်အရင်ကလိုပေါ်ပေါ်ထင်ထင်သတင်းရိုက်ကူးရယူဖို့မလွယ်တော့တဲ့အပြင်လက်ကင်တယ်လီဖုန်းနဲ့တောင်ရိုက်ကူးဖို့အဆင်မပြေတော့ဘူးလို့သတင်းတောက်တွေကပြောပါတယ်။အဖမ်းခံရနိုင်တဲ့အခြေအနေကြားမှာပဲသတင်းယူနေကြရတယ်လို့မကြခင်ကပဲထုတ်ဝေခွင့်ပိတ်ပင်ခံလိုက်ရတဲ့မြကြီးနားသတင်းဌာနကသတင်းတောက်တယောက်ကပြောပါတယ
်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာသတင်းရယူခွင့်ဆိုတာကဟိုဒါကအဲ့တို့ပြပိုင်းဖြစ်သွားပြီပေါ့နော်အခုဟာငါအရေးကြီးတာကဒီအပိုင်းတော့မဟုတ်တော့ဘူးပေါ့နော်အခုဟာတည်င်းထောက်တွေရဲ့ safety လုံခြုံရေးတည်င်းထောက်တွေရဲ့လုံခြုံရေးရဲ့တည်င်းထောက်တာစုတွေရဲ့လုံခြုံရေးရဲ့ဖြစ်နေတာပေါ့နော်ဆိုတာဘယ်လောက်ဆုံးနေလဲဆိုရင်ကျွန်တော်တို့တည်င်းထောက်တွေပေါ့အဲ့နော်ထောင်ချောက်ဆင်ဖန်းစီတာအိမ်အထည်အရက်ဝတ်တင်းနဲ့လာဆွဲတာအဲ့လိုတည်င်းထောက်တွေမသိဘူးဆိုရင်မိသားစုဝင်တွေဆွဲသွားတာဆိုရဟာလေးကလွတ်လပ်ခွင့်မရှိဘူးပြောစရာမလိုတော့တဲ့အတိုင်းအတာတခုဖြစ်သွားပြီပေါ့နော်
သူတို့ရဲ့မြကြီးနားသတင်းဂျာနယ်တိုက်အပါအဝင်သတင်းမီဒီယာတွေအပေါ်ဖိနှိပ်နေတာကလက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုမိမောင်းထိုးပြတာဖြစ်တယ်လို့သူကပြောပါတယ်
အခုလိုပိတ်တိုင်လိုက်တဲ့အပေါ်မှာလည်းကျွန်တော်မတရားဘူးလို့ကျွန်တော်ခံစားရတယ်။ကျွန်တော်တို့ဟာကျွန်တော်မမြတောက်ကျွန်တော်တို့ဘာဝနိုင်မှာမပေးဘူး။ချက်ချင်းပဲကျွန်တော်တို့ထုတ်ခွင့်ပိတ်တိုင်တယ်ဆိုရင်ဆားသားဆောင်မှာကျွန်တော်တို့ပို့လိုက်တယ်ပေါ့နော်။သူတို့ဘလောက်ပဲပိတ်တိုင်ပိတ်တိုင်ကျွန်တော်တို့ဟာပြည်သူတွေအတွက်အများအလုပ်လုပ်ပေးနိုင်ခဲ့လို့သူတို့ကျွန်တော်တို့ကြောက်လို့ကျွန်တော်တို့ကိုပိတ်လိုက်တယ်လို့ကျွန်တော်ထင်တယ်။အဲ့အတွက်ကြောင့်မို့လဲကျွန်တော်ကုန်းယူတယ်
လုံငန်းလုကန်ခွင့်ကိုစစ်ကောင်စီကမပိတ်ခင်ရပ်ပိုင်းတော့ကလည်းမြကြီးနားချာနယ်ကသတင်းတောက်၃ရောက်အတင်းအကျပ်ဖမ်းဆီးခံခဲ့ရပြီးစစ်ဆေးမေးမြန်းခံခဲ့ရပါတယ်။သူတို့တွေကိုတခြားသတင်းတောက်တွေလိုပဲတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကာကြီးနဲ့တရားစွဲထားတာပါ။သတင်းတောက်တွေအနေနဲ့လုံခြုံရေးအရစိုးရိမ်စရာဖြစ်လာတဲ့အတွက်သတင်းဆက်လက်ရယူရေးသားဖို့အတွက်လျှို့ဝှက်လုပ်ကိုင်နေကြပါတယ်။ပြည်သူတွေချားမှာတွားရောက်သတင်းရယူရတဲ့အခါမှာလည်းသတင်းပေးလာဆိုတဲ့တန်တရားနဲ့မယုံကြည်မှုကိုခံနေရတယ်လို့သတင်းသမားတဦးကပြောပါတယ်
။လက်ရှိအခြေအနေမှာကတော့ဒီနှစ်ခုရှိတာပေါ့လေ။တစ်ခုကပါလေဆိုကျွန်တော်တို့ကအနာပိုင်ကိုလည်းရှောင်ရတယ်။ဒီပစ္စည်းကတော့အမှန်တော့ဖုန်းပါတယ်ဆိုရင်တော့မှပဲဒီဖုန်းယူစစ်တာမျိုးပါမျိုးလုံးမအောင်ကျွန်တော်တို့စိုးရင်ရတယ်ပေါ့နော်။ဒီမှာကတော့ဒီနှစ်ခုပြောရရင်သတင်းရယူရဆိုတာခက်ပေါ့နော်။ပြည်သူကြီးလားအားလုံးကဒါအဲ့အာမခံရတာဘာမှမရှိတော့ဘူးသူကချင်းချင်းလို့ရိုင်းနေမယ်ပြစ်ခဲ့မယ်ပေါ့နော်အဲ့လိုမျိုးလုံနိုင်တဲ့အခြေအနေဆိုတော့တရင်သမားပါလေအမြင်ရှိလို့ဒါပြည်လူလူမှလည်းအမြင်ရှိရဲ့အနေထားလို့ပဲပြီးပါခင်ဗျာအလားတူပဲနောက်တစ်ခုကပါလေတော့ဒီဆန္ဒပြရတယ်ဒါမှမဟုတ်ဒီလှုပ်ရှားမှုတွေလုပ်တဲ့ပုံစံလေးကိုယ်နဲ့ချင်းချင်းမြင်ရတူပါရင်တော့ဒီကမရှိဘူးပေါ့နော်ဒါလို့ကိုယ်နဲ့မသိဘူးမြင်နေတဲ့ဒီကြားမှာတရင်တွားယူမယ်ဆိုရင်တော့ကိုယ်အဲ့လိုမျိုးတလန်ဆိုပြီးတော့ဟိုချင်းနာမျိုးတွေနောက်ပြီးတော့ဘုရားပင်လာဖြစ်တာမျိုးတွေပေါ့နော်ဆီလာစီကလောက်တာမျိုးတွေအဲ့လိုမျိုးတွေကြုံရနိုင်တယ်ဒါကျွန်တော်ကိုယ်တိုင်လည်းဒုတိယဒီတစ်ခုမှကျွန်တော်ကြုံခဲ့ပြီလေပေါ့နော
်အင်တာနက်တွေကိုကန့်သက်တာပိတ်ပင်တာတွေကြောင့်သတင်းစီးဆင်းမှုရပ်တန့်တော့မဲ့အခြေအနေနဲ့ကြုံနေရပြီးသတင်းမီဒီယာလွတ်လပ်ခွင့်ဟာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကပြောပါတယ
်အဓိကတော့သတင်းစီးဆင်းမှုနောက်နေရတဲ့အတွက်ကတော့ခေါ်လာတာအကောင်းပါတော့ဗောလေဟိုဒီလူလူကြမှာကျွန်တော်ကအင်တာနက်ကိုလွတ်လပ်ဖို့တုံ့ပြန်လို့ရနေတဲ့အခြေအနေတော့မှာပဲသတင်းတူတွေနောက်ပြီးတော့ထင်အောင်ထင်မှားသတင်းတွေပါတယ်တင်ပြီးပေါ့နော်ဒီကျွန်တော်တို့ကြုံရတယ်အခုကလာမှာတော့အင်တာနက်ကိုတော်တော်လေးရှင်းစားပွားပွားသုံးနေရတဲ့အချိန်ဖြစ်တဲ့အခါကျတော့နောက်ပြီးတော့ပုံလိပ်ရတဲ့နေရာကြီးအားလုံးကြီးပါလေရက်သွားပြီပေါ့နော်နောက်တခြားသားမီဒီယာတွေလည်းဒီရုပ်သံမီဒီယာတွေဆိုရင်လည်းဒါအခုကြောင့်ကိုယ်ဝဲကြည့်နေရတဲ့အချိန်ဖြစ်နေတဲ့အခါကျတော့တင်စီကအခုကတော်တော်လေးအားနေပါအချိန်ကျတော့ဒီကကောလာဟာရာကြီးကိုကြုံရတယ်သူကြီးကြဲမှာဘေဟာမှန်ဘေဟာအမားဆိုတာတော်တော်လေးခွဲခြားထက်လာတယ်ပေါ့နော်အစိုးဆုံးအခြေအနေကိုရောက်သွားပြီလို့ပဲပြောရမယ်။အရှင်တရင်လွတ်လပ်ခွင့်ရတော့ဒီလိုပဲပေါ့နော်
။ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့ဒီကနေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ပေးဖို့နဲ့ဖန်ဆီးကန်သတင်းသမားတွေကိုပြန်လုပ်ပေးဖို့လူငယ်တွေကအွန်လိုင်းကမ်ပိန်းတွေလုပ်ပြီးတောင်းဆိုခဲ့ကြပါရယ်။ဆီယနာတင်ခဲ့တဲ့ဖေဖော်ဝါရီလ၁ရက်နောက်ပိုင်းဖန်ဆီးခံခဲ့ရပြီးတော့အခုအချိန်ထိဆက်ပြီးဖန်ဆီးခံနေရတဲ့သတင်းသမား90နီးပါးရှိနေတယ်လို့နောက်ထပ်အယောက်20နီးပါးလည်းဖန်ဝန်းထုတ်ခံထားပါရယ်။2022ခုနှစ်အတွက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအညွန့်ကိန်းဟာ2020နှစ်ကထက်တဆင့်ကျဆင်းသွားပြီးနိုင်ငံပေါင်း180မှာ140နေရာမှာရှိတယ်လို့နယ်စီမထသတင်းတောက်များအဖွဲ့ ISF ရဲ့ April လကုန်ပိုင်းကထုတ်ပြန်တဲ့အစီအကစားမှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာလွန်ခဲ့တဲ့10နှစ်တုန်းကအနေအထားမျိုးကိုပြောင်းရွှေ့သွားပြီလို့လည်း ISF အဖွဲ့ကပြောပါတယ်ရှင်။
မကွန်ချီဖ်ဒရေးတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ဆီယနာတိမှုစန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုလည်းတင်ပြပေးကြပါတယ်။ဆီယနာတိအုပ်ချုပ်တာ3လကျော်လာပြီဖြစ်ပေမဲ့ပြည်သူတွေဟာဆီယနာရှင်တွေပေါ်ဇွဲမလျှော့ဆက်လက်စန့်ကျင်နေကြပါတယ်။တတိဘက်ကလည်းပြည်သူတွေဆန္ဒဖော်ထုတ်တာကိုတားဆီးနိုင်ဖို့ဆက်လက်ဖိနှိပ်နေကြပါတယ်။အင်စည်းကားတွေနဲ့ဆန္ဒပြသူတွေကိုဖမ်းဖို့ကြိုးစားတာ၊တံပုံးတီးတဲ့မြို့နယ်တချို့ကလမ်းပေါ်ရပ်ထားတဲ့ကားတွေ၊တပ်ဖွဲ့ဝင်တွေမှန်ခွဲဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကနေပြီးခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစလို့အာဏာသိမ်းခဲ့တာအခုဆိုရင်၃လနဲ့၃ရက်ရှိသွားပါပြီ။ဆီယနာသိမ်းမှုကိုကန့်ကွက်နေတဲ့ပြည်သူတွေကတော့အန်ရီရီဂျားကပဲရတဲ့နီးလန်းနေတုံးပြီးဆန္ဒဆက်ပြနေကြပါတယ်။ဒီကနေ့မှာတော့ရန်ကုန်မြို့ကမာရွတ်မြို့နယ်လှယ်တန်းအနီးတစ်ဝိုက်မှာနာဆာကစစ်ကောင်စီကိုစန့်ကျင်ကြောင်းရေးသားထားတဲ့စာတမ်းတွေကိုကင်ဆောင်ဆန့်ကျင်တဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြသူတချို့ကလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ရဲ့တဖက်ကန်တွန်တေးမြို့မှာလည်းအာနာရှင်စန့်ကျင်စာသားတွေပါတဲ့စာရွက်တွေကိုဓာတ်တိုင်တွေမှာလိုက်ကတ်တဲ့တပိတ်ကိုလုပ်ခဲ့ကြပါတယ်။အဲ့ဒီလိုမျိုးဆန္ဒပြနေတဲ့သူတွေကိုနှိမ်နှင်းနိုင်မှုအတွက်စစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလည်းစ조사နေပါတယ်။တွန်တေးမြို့ပေါ်မှာဆိုရင်တပ်ကဆိုတာကိုမသိရအောင်အိမ်စည်းကားတွေတုံးပြီးတော့ကင်းလှည့်နေကြတယ်လို့တွန်တေးမြို့ကပြောပြပါတယ်
။ဟာဒီနေ့တော့အမကကျွန်တော်ဒီဖိုင်ဘာလိုက်ကတ်တဲ့တပိတ်တစ်ခုတော့လုပ်လိုက်တယ်အမနော်။ပြီးတော့ဒီနေ့ဆိုင်ဆိုင်ရအနည်းဦးတွေမရွေးထင်ဖို့ပါမှာ အဲ့ရဆန်ဆန်ရှိတဲ့အေးတွေကိုလည်းပေါ့နော်ဝင်တယ်ဝင်ပြီးတော့အဲ့မှာသူလိုအဲ့လိုဝင်အဲ့လက်ဆယ်၃၀အဲ့လိုမမှားပါရမှာပြီးတော့မနေရတော့ဟာတဝိစစ်ကြောင့်မှာပါသွားတယ်၃ရက်အင်းဖိတ်ကိုပို့လိုက်တဲ့ကြောင့်မှာသူမြို့ထဲမှာသူဟာပေါ့ပြင်ပတ်ရကြီးတော့ကားနဲ့ပတ်ကြတယ်ရဲကစစ်ကားနဲ့မတူရဲကစစ်ကားနဲ့မတူဆန်ငယ်လည်းပါတယ်ပြီးတော့အခုနောက်တော့ဆိုရင်ကားအထူရောင်းအဖက်
ကနေဆန္ဒထုတ်ဖော်နေတဲ့သူတွေကလည်းအနိုင်ကျင့်တဲ့လုပ်ရက်တွေကိုတက်တီဘက်ကလုပ်နေပါတယ်။ရန်ကုန်မြို့ဗိုလ်တထောင်မြို့နယ်တွေက46လမ်းနဲ့48လမ်း၊ပဲခူးတောင်မြို့နယ်တွေကရေကျော်ဘက်မှာဆိုရင်ည8နာရီတန်ဖုံးတီလို့ဆိုပြီးစစ်တပ်ကနေလမ်းမတွေပေါ်မှာရက်ထားတဲ့ကားတော်တော်များများရဲ့မှန်တွေကိုရိုက်ခွဲဖျက်ဆီးသွားတဲ့အပြင်ကားမှန်တွေပေါ်မှာလည်းဆဲဆိုတဲ့စားသားတွေကိုရေးသွားတယ်လို့သူ့ရဲ့ကားကိုဖျက်ဆီးခံရသူတယောက်က VOA ကိုပြောပြပါတယ်။
ဆရာမတို့ခါတော့ကနမုံးတင်းနေကြတော့အိမ်မြုံလေးကွာနဲ့လိုက်ပြတယ်ဥမီကဲထက်ပိုင်းကျိုးနဲ့ထုတယ်လမ်းလျှောက်ပြီးတော့သူကထုလိုက်လေးကွာနဲ့ပြလိုက်နဲ့ထွက်သွားလမ်းထဲကနေစစ်သား၄-၅ယောက်ရှိမှာပေါ့နှောက်ရံမှန်ဆက်လဲကွဲသွားပြီနောက်တစ်ခေါက်ကျတော့ဒီတိုင်းထလာကြတာဘူးမှဘာမှလုပ်တယ်လဲမရှိဘူးဒီတိုင်းလေးပဲကျွန်တော်လည်းဟိုနေ့မှအိမ်မှာရှိတဲ့မှန်ကွဲစားလေးတွေကိုတိုက်သိနေတော့အဲ့ဒါနောက်တစ်ခေါက်ရောက်လာကြတာပဲရောက်လာပြီးတော့အဲ့ဒီမှာဒီရှိမှာတက်ထားတဲ့လမ်းတွေပေါ့နော်လမ်းပိုင် CCTV ကင်မရာရှိတယ်အဲ့ဒါကိုဒုံချောင်းနဲ့အပေါ်တွန်းတင်ပြီးတော့ direction ကိုလွှဲအောင်လုပ်တယ်ပြီးတော့အဲ့မှာတန်ချောင်းတစ်ချောင်းတန်ချောင်းနဲ့ထိတ်မှာလဲအဲ့လိုပဲပြီးလက်မြေလိုဘူလုံးကိုလုံပြီးပါတယ်ဘယ်ရယူလာရဲ့တန်ချောင်းလဲမသိဘူးအဲ့ဒါရင်းနဲ့ကားမှန်တွေကိုလိုက်ရိုက်တော့တာလိုက်ရိုက်တော့ကျွန်တော်ကမှန်ကွဲသွားတယ်အဲရှေ့ရဟိုနောက်ထပ်ရက်ထားတဲ့ကားဖြူလေးတစ်စီးကရှေ့မှန်ကွဲသွားတယ်ကျွန်တော်ကလည်းရှေ့မှန်ကွဲသွားတယ်ဖြစ်ကလေးတစ်စီးကရှေ့မှန်ကိုနောက်မှန်ကွဲသွားတယ်ကိုယ်အိမ်ရှေ့မှာပဲပေါ့နော်အခုကဘယ်သွားတိုင်ရအောင်အဲ့မှာရက်ွက်လူကြီးရဆုပြီးတော့ရဲသွားတိုင်မယ်ဘယ်နာသွားတိုင်လို့ရမှာတော့ရဲရဝေးရ
ဆရာနာတိန်အုပ်ချုပ်မှုအချိန်ကြာလာလေလေတရားဥပဒေစိုးမိုးရေးနဲ့ပြည်သူတွေရဲ့ဘဝလုံခြုံမှုကမရှိလေလေဖြစ်နေတယ်လို့ရန်ကုန်မြို့အပြင်ဒေသဆောင်ကပြည်သူတွေကပြောဆိုနေကြကြောင်းပါရှင်
မဆုံမတင်ပြပေးခဲ့တာပါခင်ဗျာဒါနဲ့ဆက်ထဲမှာပဲတခြားပြည်နယ်တိုင်းဒေသတွေကဆီအာနာသိမ့်မှုဆန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုလည်းပြောပြပါဦးမယ်မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ့်အုပ်ချုပ်နေတာ၃လကျော်လာချိန်မှာဆီအာနာသိမ့်မှုအပေါ်လမ်းမထွက်ဆန့်ကျင်ကန့်ကွက်မှုတွေအရှိန်လျော့သွားပေမဲ့ဆက်ပြီးရှိနေသေးပါတနင်္လာနေ့တိုင်းကယားပြည်နယ်မွန်ပြည်နယ်နဲ့စကတ်တိုင်းဒေသကြီးဘက်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကြီးညာကပြောပြပါမယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာ၃လကျော်သွားပြီဖြစ်ပေမဲ့ဒီဘော်ကန့်ကွက်ဆန္ဒပြမှုတွေကတော့ပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါဆရာနာသိမ်းခဲ့ပြီးချိန်ကစလို့ပြည်သူအများပြားနေစဉ်လမ်းပေါ်ထွက်ဆန္ဒပြတဲ့မျိုးတွေကတခုဖြစ်တဲ့တနင်္သာရီတိုင်းဒဝယ်မြို့မှာတော့ဒီနေ့လည်းပြည်သူတချို့ဆန္ဒပြခဲ့ကြပါတယ
်ဆန္ဒပြမှုတွေကတော့ရှိနေတာပေါ့နော်ဒဝယ်မြို့ပေါ်မှာရောဒီဒဝယ်ခရိုင်ကရက်ကြီးတွေမှာရောပေါ့နော်ဒီသူရောတဲ့သူဒီဆန္ဒပြတဲ့ဟာတွေကတော့နေစဉ်ရှိပါတယ်ဒီဒီနေ့မှာလည်းဟိုဖန်ဆီးတွေလည်းရှိတယ်ဖန်ဆီးတွေကတော့ဒီလေတိုင်းလိုလိုပဲပေါ့နော်ဖန်ဆီးခံရတဲ့သူတွေကတော့ရှိတယ်ဒါပေမဲ့တချို့ဖန်ဆီးခံရတဲ့သူတွေရှိတယ်တော့ပြန်လော့လိုက်ဖန်လိုက်ဖန်လိုက်ပြန်လော့လိုက်အဲ့လိုမျိုးနေသားတွေတော့ရှိပါတယ်ဟုတ်ဆိုလို့ရှိရင်တနက်ပြတာတွေပါလို့ရှိတယ်အခုဒဝယ်မှာကကြတော့ဒီဘာတခုမျိုးဝင်မျိုးထွက်ဒီတိမ်မှာလည်းပြီးလို့ရှိရင်ဒီရန်ဆစ်ဆဲမှုတွေတွေ့ချနေတာပေါ့နော
်လမ်းပေါ်ထွက်ဆန္ဒပြမှုတွေပေါ့စစ်တပ်ကအင်အားသုံးနှိမ်နှင်းမှုတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတာမို့ဆန္ဒပြမှုတွေဟာအစောပိုင်းကတော့လူမများတော့ပေမဲ့ဖြစ်တဲ့နည်းနဲ့လှုပ်ဆောင်နေကြတာပါ။ကြားပြီးနေမှာဆိုရင်လည်းဒီနေ့ထိဆန္ဒထုတ်ဖော်တာတွေရှိနေတယ်လို့ဒီမော့ဆိုမျိုးကန်တူကပြောပါရယ်
။ကြားပြီးနေမှာတော့ဆန္ဒရတော့ပြနေသေးပဲပေါ့နော်။ဒါပေမဲ့ဒီတိုင်းလိုပြနေရတော့မဟုတ်ဘူး။တကယ်ကလေးလိုခြားခြားပြီးတော့ရေးပြကြတယ်။မနေ့ကတော့အကြီးကြီးကျယ်ပဲအများကြီးပြကြတယ်။ဒီလိုက်တော့ဖက်မိုင်းလုံးဖက်နော်ဒီမော့ဆိုအပေါင်းလုံးပေါ့နော်။သူနေရာနဲ့သူတော့ပြကြတဲ့ခြင်းမှမလား။မိုင်းလုံးဖက်မှာတော့လူတော်မစုရသေးဘူးတနနှစ်ချက်နဲ့ပြီးတော့လူစုခွဲလိုက်တာပေါ့နော
်ဖန်စီမှုတွေနေစဉ်ရှိနေပေမဲ့လည်းနှီးမျိုးစုံနဲ့အာနာရှင်စန့်ကျင်မှုတွေရှိနေတဲ့သခိုင်းတိုင်းဒေသကြီးမုံရမြို့မှာတော့အာနာရှင်စန့်ကျင်လှုပ်ရှားမှုတွေအတွင်းတည်ဆုံသွားတဲ့သူတွေအတွက်ဒီကနေ့မှဆူတောင်းပွဲလုပ်ခဲ့ကြတယ်လို့မုံရတပည့်ဦးဆောင်သူတူကပြောပါတယ
်ဒီနေ့မှာတော့ Federal Democracy ရေတော်ပုံအတွက်အသက်သွေးချွေးပေးမှုသွားကြတဲ့ကျောင်းသားတွေသူငယ်တွေပြည်သူလူထုတွေကိုဘယ်တော့မှမမိဘူးဆိုတာကိုကြားသားဖို့အတွက်မောင်မျိုးဖျားတော့မျိုးဖျားမှာမေတ္တာပို့လာမျိုးအခုဒါပြုလုပ်ခဲ့ကြတာအဲနေရာတိုင်းမှာရက်ွက်တိုင်းမှာပေါ့နော်အဲဒီမှာရတဲ့အင်းနဲ့ရတဲ့လိုမျိုးစက်ရင်ဥပါတော့မောဟာပြည်သူလူထုသူရဲ့ဒါမျိုးငယ်အဝမ်းမှာရောမျိုးပေါ်မှာရောဒါနေစဉ်ရက်သက်သလိုဒါဆုံးရှားမှုမျိုးလိုနဲ့ဒီအာဏာရှင်ကိုဖိစမ်းနေတာဖိစမ်းရဲ့ရှိ
မန္တလေးမြို့မှာလည်းဒီနေ့အာယုံတက်ချိန်ကစလို့တန်ကတမကတပိတ် တပောင်းစုတပိတ်အင်ဂျင်နီယာတွေရဲ့ဘူးတပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြသူတွေပုံစံမျိုးစုံနဲ့စုဝေးဆန္ဒပြခဲ့ကြပါတယ်။ဘကုညောင်ဦးဘူးတလင်မင်းဘူးတောင်ငူလွိုက်ကော်ရွှေဘိုမုံရွာမြကြီးနားလွိုက်ကော်စတဲ့မျိုးတွေမှာလဲစိုက်ကဲတပိတ်လူမဲတပိတ်ရွာရင်းတပိတ်နဲ့အိမ်တွင်းတပိတ်တွေပြုလုပ်ခဲ့ကြပြီးအာဏာရှင်ကိုဆန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ပြသခဲ့ကြပါတယ်။မနေ့ကပြစ်ခတ်မှုကြောင့်အမျိုးသားတဦးသေဆုံးခဲ့တဲ့ဖားကတ်မြို့မှာတော့ဒီနေ့လူရာနဲ့ချီပြီးစူဝေးဆန္ဒပြခဲ့ကြပါတယ်။ကမ္ဘာလုံးဆိုင်ရာမြန်မာနေဦးတော်လှန်ရေးနေ့အဖြစ်သတ်မှတ်ပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံစုံမှဆန္ဒပြခဲ့တဲ့မနေ့တုန်းကတော့ဖားကန့်နောင်ချိုမန္တလေးနဲ့ဝက်လက်မြို့တွေကဆန္ဒပြပွဲတွေပေါ်စစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့လို့ရှေ့ရောက်သိဆုံးခဲ့ပါတယ
်။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။ကုဆက်ပြီးကချင်ပြည်နယ်အတွင်းကတိုက်ပွဲတွေမှာစစ်တပ်ကရဟယင်ပြစ်ကြခဲ့တဲ့အကြောင်းကိုပြောပြပါမယ်။နာဆာကစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA တပ်တွေအကြားတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်မိုးမောင်မြို့နယ်အတွင်းမှာရဟယင်ဒဇင်ပြက်ကျခဲ့ပါတယ်။အဲ့ဒီရဟယင်ကိုသူတို့ပြစ်ချခဲ့တာလို့ KIA ကပြောပါတယ်။နှစ်ဖက်ကြား10ရက်မြောက်ဖြစ်နေတဲ့တိုက်ပွဲတွေမှာတော့ကုံလောရွာပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့3ယောက်သေဆုံးခဲ့ပါတယ်။ရန်ကုန်ကလာတဲ့မိုးမောင်မြို့နယ်ကတိုက်ပွဲသတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့ KIA အကြားဧပြီလ24ရက်နေ့မှာစတင်ခဲ့တဲ့မိုးမောင်မြို့နယ်မြို့သစ်ကုံလောစီဟတ်ရွာနီးကစလောင်းကုန်းတိုက်ပွဲဟာဒီကနေ့ဆိုရင်10မြောက်ရှိသွားပြီးတော့တိုက်ပွဲတွေလည်းပြင်းထန်နေပါတယ်။တပ်မတော်ဘက်ကနေပြီးတော့နေ့စဉ်လေကြောင်းကပါတိုက်ခိုက်နေရမှာဒီကနေ့မနေ့ပိုင်းမှာတော့ KIA ဘက်ကရဟယင်တစည်းကိုပစ်ချခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။မနေ့မှာဟိုဘက်ကပစ်တာဒီနေ့ HDPC ဟိုမှာကြာသွားပြီစီဟဲ့ရွာမှာကြာတယ်ဟိုဒီလောက်ပဲ။ခဏဟိုခုနကြီးဟိုပိုင်းပေါ့ဟိုမှာလမ်းမှာတွေ့ခဲ့တယ်အဲအခုလောလောဆယ်တော့ဟိုလီရင်ပြန်နဲ့ဒီပုံပေါ်ဘက်ကိုပုံးလိုက်ပါရင်ကျေဒီတို့တတ်ခဲကနေလဲဟိုမြောက်တွေနဲ့ပေါ့အဲ့နဲ့တစ်ပြေးနေရညနေတိုင်းပဲညနေတိုင်းပဲဖြစ်နေတာပ
ါ KIA ပြန်ညာရေးတောင်ကဘုံမူညော်ဘူးကလည်းရဟင်ပြက်ကြတာနဲ့ပတ်သက်လို့အခုလိုပြောပါတယ
်စေနာကြီးဒီနေ့နေစေမှာဖြစ်ပါလားအဲတို့လာပစ်တာဟာဒီကိုကျော်တို့ခေတက်တဲ့ကြံခုခံဒီလိုလိုချိန်မှာတော့ဖြစ်ပါလားခင်ဗျာလုံကုန်ပဲဘယ်နေရာမှာဖြစ်ပါလဲ
စလောင်းကုန်းတိုက်ပွဲဖြစ်ပွားတဲ့မြို့သစ်ကုံလောဒေသဘက်ကမနေ့9နာရီလောက်ခဲကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့မြေပြင်ကတိုက်ခိုက်တဲ့သတင်းတော့မရသေးကြောင်းပြောပါရယ်လူမှုကွန်ရက်ဆိုင်မနာတွေမှာဒေါ်ဖုံရန်မြို့အနောက်ဘက်မှာရဟယင်ဒဇင်ထပ်မံပြက်ကျကြောင်းသတင်းတွေမှာဖော်ပြကြပေမဲ့ KIA ကတော့အတိမပြုပါဘူးစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဟာဒီနေ့မှလည်းပြင်းထန်နေပြီးတော့ကုံလောရွာကဖုံကြောင်းအနီးလက်နက်ကြီးကြီးကြတာကြောင့်တန်ကတပါပြန်လွန်တော်မူပြီးတော့ရတတူသေဆုံးရကြောင်းဒေသခံကေဇေးကြီးဆောင်းနေသူတူကပြောပါတယ
်ဒီနေ့မေလင်ကရရတော့ဒါသိခတ်မှုတွေကတော့စတိုက်ကောင်သို့ရောဆူညံနေရပါတော့နော်ဒီမနေ့ဟိုဆယ်နာရီစတော်တော့မှာကုံတော့ရွာတဲ့ကုံကြောင်းတဲ့ဒါလက်နေကြီးဟိုရွာတဲ့တော့လက်နေကြီးကအများကြီးကျလာတော့ဒါမဲ့ကုံကြောင်းရဲ့ကျလာတဲ့အလုံးကတော့ဒါလည်းဆယ်ခုနှစ်ယောက်ဆိုင်ရာရပြီးတော့အဲ့တော့ဖုန်ကြီးတပါးကုံတော့ရွာဖုန်ကြီးတပါးပြန်လွန်တော်မူတော့ဗျာကျင်းကျတဲ့မိဆိုင်ရဲ့လူလို့ဆန်ကြတယ်လားဟိုအပြောက်ဖြတ်ပြမဆုံးသွားပြန်ပြန်နော်ဖြစ်နေတာဒီနောက်ကနောက်ပိုင်းဟိုနိုင်ဝတ်တော့အကြမှာပါပဲဟတ်စကီတစီပြကြရတာဟုတ်တယ
်အတီးပြုတ်နိုင်တယ်လို့တစ်ဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်ထိခတ်တန်ရသူလည်း9ယောက်ထက်မနည်းရှိနေပါတယ်ဖုံကြီးချောင်းအတွက်မှာလက်နက်ကြီးကြပြီးတဲ့နောက်နိုင်ဝတ်အကြလောက်မှာရဟယင်ပြက်ကျခဲ့တယ်ဆိုတာကိုလည်းသူကအခုလိုဆက်ပြောပါတယ
်နောက်ပိုင်းဟိုနိုင်ဝတ်တော့အကြမှာပါဟတ်စကီတစီပြကြရတာဟုတ်တယ်တော့ပစ်ခတ်မှုတွေတော့ခုလက်ရှိချိန်ကြီးဒီစီဟဲ့ကုံတော့ကြောတော့တာဒီတော်လေးကိုဆူရပစ်ခတ်မှုတွေပြင်းထန်နေဆဲမှာပ
ါလက်ရှိဆဲကြဖြစ်နေတဲ့တိုက်ပွဲကြောင့်မလို့ဒေသခံပြည်သူ9000လောက်ဟာနေရာဆွန့်ခွာထွက်ပြေးနေရတယ်လို့လည်းဒေသတွင်းကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်လက်ရှိဖြစ်နေတဲ့မိုးမောက်တိုက်ပွဲအခြေအနေကိုတပ်မတော်ဘက်ကစုံတရာဇင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
ကိုတညုံတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာကဘာတဝမ်းဖြစ်ပေါ်နေတဲ့ကိုဗစ်ကာယရောဂါအကြောင်းကိုတင်ပြပေးသွားမှာပါအခုအရင်ဆုံးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပါမယ်ချင်းပြည်နယ်ဟာခါမြို့မှာမေလ2ရက်နေ့ညပိုင်းကစစ်ကောင်စီတပ်ဖွဲ့လုံခြုံရေးဂိတ်ကိုဟာခါမြို့ဒေသခံပြည်သူကာကွယ်ရေးတပ်တွေကတွားရောက်တိုက်ခိုက်ခဲ့လို့အပြန်အလှန်ပစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်ဖမ်းဆီးဆန္ဒပြသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုတာကိုတပ်ဖက်ကမလိုက်ရောတဲ့အတွက်အခုလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လုံခြုံရေးတင်းကျပ်တဲ့အခြေအနေကိုပြည်သူ့သတင်းတောက်နန်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ချင်းပြည်နယ်ဟာကားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိုင်းမောက်ဆန္ဒပြပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ဟာကားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကစစ်ကောင်စီတပ်ဖွဲ့စစ်စည်ရေးဂိတ်တစ်ခုကိုတနင်္ဂနွေညမှာပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်စစ်တပ်ကဖမ်းဆီးထားသူတွေကိုမေလ2ရက်နေ့ညနေ4နာရီနောက်ဆုံးသားလှုပ်ပေးဖို့ပ
ပြည်သူတွေဘက်ကတောင်းဆိုခဲ့တာကိုစစ်တပ်ဘက်ကမလိုက်လို့တဲ့အတွက်တိုက်ခိုက်တာဖြစ်တယ်လို့ဟာကားပြည်သူကာကွယ်ရေးတပ်တာဝန်ရှိသူတို့ကခုလိုပြောပါတယ်ကျွန်တော်တို့ကစရာကြောင့်ချက်နိုင်လေးစီနေစင်အားလုံးမှာစားဖြစ်တယ်နိုင်ဝတ်တော်မပြည့်ဘူးကြာအဲ့ဒါနဲ့ဒီတပ်ကနောက်ဆုံးသွားရန်သူတက်တော့ရောင်းငါရောက်လောက်ကြာနေတော့ကျွန်တော်တို့ဖြစ်မှာပါဘာအထူးကမှုမှမရှိဘူးကျိုးဘူးကိစ္စတ ကာကွေရေးတပ်ဘက်ကပြောဆိုပေမဲ့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မတွေ့ရသေးပါဘူးပီအိုအေကလည်းတီးခြားတီမပြုတ်နိုင်ပါဘူးသူတို့ဘက်ကခုလိုစမတိုက်ခင်မှာစစ်တပ်ကိုသူတို့တောင်းဆိုတာနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်ကျွန်တော်တို့ကသူတင်ပြီးတော့သတိတွေပြည့်ကျွန်တော်တို့တောင်းဆိုချက်ဆက်တဲ့ချက်တောင်းကျွန်တော်တို့ကလောက်ထားတယ်ကောနော်အဲ့ဒီထဲမှာပါပဲပါလဲဆိုတော့ဆိုင်းချိခံရတ
ကျွန်တော်တရားတွေကိုလုံးလက်ကဏ္ဍပြလိုက်ဖို့တဲ့ကျွန်တော်တောင်းဆိုထားတယ်ဒါပေမဲ့ဒီချက်အနာရှင်ဖက်ကနေကျွန်တော်တောင်းဆိုချက်တွေကိုအချက်မယူရခဲ့ကြတော့ကျွန်တော်တို့ကဒီလိုမျိုးလုပ်ရတာပေါ့နော်ဟာကမျိုးမှာအခုလိုပြေခါတက္ကမှုဖြစ်ပွားခဲ့ပြီးနောက်မြို့တွင်းလုံခြုံမှုတွေတင်းကျပ်လာတယ်လို့မြို့ခံတွေကပြောပါတယ်ဒီခက်ဖို့ဖြစ်ပြီးမှလည်းအဝင်ထွက်လို့နည်းနည်းတော့တင်းကျပ်တာပေ
တဲ့ ဆန္ဒပြ သူတွေကို ပြန်လှုပ်ပေးဖို့ တောင်းဆိုရာကနေ ပြီးခဲ့တဲ့ ဧပြီလ 26ရက်နေ့နဲ့ 29ရက်နေ့တို့မှာ မင်းသားတေရခန့်တွေနဲ့ ဖွဲ့စည်းထားတဲ့ ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ စစ်ကောင်စီတပ်တွေကြား ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ် ဒီပြစ်ခတ်တိုက်ခိုက်မှုမှာ စစ်ကောင်စီဘက်က အယောက် 20ခန့် ထိခိုက်ကြဆုံးတယ်လို့ ပြည်သူ့ကာကွယ်ရေးတပ်ဘက်က ပြောဆိုနေပေမဲ့ စစ်ကောင်စီဘက်ကတော့ 2ဦးသေဆုံးတယ်လို့ ပြောပါတယ်
မင်းသားမျိုးပြစ်ခတ်မှုပြီးစစ်ကောင်စီတပ်ဖက်ပြည်သူ့ကာကွယ်ရေးတပ်ဖက်ကခေါင်းဆောင်တွေမြို့မီမြို့ဘက်တွေနဲ့၃ရက်ကြာတွေ့ဆုံညှိနှိုင်းမှုရသဘောတူညီချက်ရရှိခဲ့တယ်လို့ကာကွယ်ရေးဖွဲ့ဝင်တို့ကပြောပါတယ်မင်းသားဆွေးနွေးမှုအရာအခုလက်ရှိချိန်ထိဒီထိရောက်ရဲ့ထွေးအုပ်ရဲ့ပန်ယုံရဲ့တပ်ဆွဲထားတဲ့ကြံစုပ်ပြီးရဲ့ဆိုရုံနဲ့မှာဆွဲထားတဲ့ကျွန်တော်အုပ်စ
Sana Tabia Yen, Bari Sepi Mesura Guru, Mapionai Divulu Tuga Subare, Chimine Mendane Hakamu Rima, Se Anashin Sanji Yi, Sandabia Tape Mamu Poma, Longjong Yi Tabaga, Lenetune, Jampe, Pukin, Pansi Mujang, Tirakaniga, Yaya Lenet Kainso, Kukan Tolan Kejaraba, Akulu Anate Sikonsi Yatariga, Sandabia Pidu Ripoma, Pika Pinay Nichema, Pidwin Biba Chilungeri Supang Miro, Ebrela Nasania Nima, Chemura Fuego, Chen National Organization, Chemura Kago Ye Fuego, Poesi Kevarekmia.
Nangon and Piopia Pigarokna, View American Tangani, Denani Yava and Sisinego, Sele Tolin Piniraba, Kusebiro, Covid Kayoga Jangule, Piopia Jimare, India Nangane Kabat Chani Arima, Covid 19 Kayoga Kusemu, the Shendo Miamala Nijimabe, Covid Yoga Lime Pientani Renanganima, Covid Kagwe Sego, Mula Formula Dai, Towe Dwana Al, Mubangwe Mapon Tintare, Sikandi, Shocha B, Supijan Badalu, American Tamara, Biden Soya Apuega, Puta Pienda Ponzane Yatinibare, Tichang Imburo Drinda, Petsi Wiraku Swaraya, Trimpe Pujaku, Makwanyoga, Piopia Pima Wakne.
India,
Covid Kagwese Tote Segomunijire Nine, Kagwese Muvan Gwengo Shop Baby, Eri Nina Rene, the Chatime Diregava, Sito Loquin Pavo, TRIPS Locore, Aso Buja Diago, Kavakonto Yepo, WTO, Indiane, Down Africa Nanganrega, Natanese, Autova Lagrega, Satin, Tansu Gejarava, Europa Tamaga, Eune, American Piran Suruye, Taukan, Bambumu Mapavenero, D Aso Buja Account He Polabu, Lanzaga,
Our overall objective is to provide as much supply to the global.
Tomorrow,
kakwe siri pebo nai po ne eri atwet kongja si tatat tatane lou nai po ba
lashi tamara jo bai dan ye democratic party ga totat de amin shi tu re pa win kakwe si mu bai kwen phie shyo ye tan so ni ja tu re ne lu tha chin sa na mu kunyi pe ye phwe re ga ro mu bai kwen phie shyo pe ye ha kaba tawan kat yoga tai phye ye ko a song phya pe nai lai me lo yu sa tha ja ba de
that can empower government to address the
mu bai kwen phie shyo ye TRIPS ha အစိုးရတွေအနေနဲ့ကာကွယ်ဆေးရှာဖမှုကိုဖြေရှင်းနိုင်ဖို့အရေးကြီးတဲ့လုပ်ငန်းစဉ်တရားပါလို့နေစည်းမချားဆရာဝန်များအဖွဲ့ကဒေါက်တာယူရန်ချင်းဟူကပြောပါတယ်။ဒါပေမဲ့လည်းဆေးမှုပိုင်ခွင့်ကိုဆွန့်လွှတ်ပေးတာတဲ့အခုလက်ရှိထုံနေတဲ့နှုံးကိုအချိန်ပုံမြင့်ပြီးတော့လူဒဏ္ဍာကလိုအပ်နေတဲ့တိုင်းပြည်တွေကိုအမြန်ဆုံးကူနိုင်မဲ့နည်းလမ်းဖြစ်တယ်လို့ပြောနေကြတဲ့ဆေးကုမ္ပဏီကြီးတွေရဲ့ PR ကိုလည်းအစိုးရအဖွဲ့ကတစ်ဖက်မှရင်ဆိုင်နေရတာပါ။လူမှုရေးအလှူဒန်းရရောသူဝင်ငွေနှိမ့်ဒါမှမဟုတ်အလဲလက်ပဲဝင်ငွေရှိတဲ့တိုင်းပြည်တွေမှာကိုဗစ်ကာကွယ်ဆေးအခမဲ့ဖြန့်ချိနိုင်ရေးကုလသမဂ္ဂရဲ့အစီအစဉ် COVAX မှာနောက်ွယ်ကပံ့ပိုးကူညီပေးနေတဲ့ဘီလီယံနာတထေကြီး Bill Gates ကလည်းပဲအခုလိုညာနာမူပိုင်ခွင့်ဖြေလျှော့ရေးတောင်းဆိုချက်ကိုတော့လက်မခံပါဘူး
very little sense and this is a mistake on his part and
some ပြောသူလုံးပြော်ရီတက်မှာဒီမှားရနေလို့ရတခုလည်းဖြစ်ပါတယ်တခါဒီရန်ကမ္ဘာကျန်းမာရေးလိုမျိုးကိစ္စနဲ့ပတ်သက်လို့ရှင်ကျွန်တော်တို့ကဒီဘီလီယံနာရီရဲ့အတန်ကိုနားထောင်သိမိမယ်အခုလိုကိစ္စမျိုးကြတော့မလိုက်နာသင့်တဲ့ကိစ္စပါ
ကမ္ဘာမှာကာကွယ်ဆေးရရှိမှုမမျှမတဖြစ်နေတာရှော့ချနိုင်ဖို့ထုတ်လုပ်မှုစွန့်ရည်သစ်တွေနဲ့ပုဂ္ဂလိကယင်းနှိမ့်မြှုပ်လှန့်မှုကဏ္ဍတွေမှာနည်းပညာတွေလွှဲပြောင်းပေးရင်းစီးပွားရေးလုပ်ငန်းတွေအချိန်မြင့်လာအောင်ဘလို့လက်ပတ်ရမလဲဆိုတာကိုသဘောပေါက်နားလည်စေဖို့မျှဝေတာမျိုးကိုတော့တထေကြီး Gates ကအားပေးပါတယ
်
အိန္ဒိယမှာဆေးဥနေဆော့ဘုတ်ကဆေးဝါးရရှိမှုမညီမျှတာတွေကိုဖြေရှင်းပေးနိုင်မဲ့နည်းလမ်းတစ်ခုဖြစ်ပြီးအားကုန်အချိန်မြင့်ပြီးလုပ်နေပါတယ်။ဒီနည်းအတိုင်းအစရစနကာကိုလည်းထုတ်လုပ်ပေးနေပါပြီ။နောက်ထပ်နှမျိုးကိုလည်းဒီပုံစံနည်းအတိုင်းပဲထုတ်ပေးသွားမှာဖြစ်ပြီးဗန္ဒာရေးကူညီလည်းရရှိစေမှာပါ
။ကာကွယ်ဆေးမှုပိုင်ခွင့်ဖြေလျှော့ရေးအစိုးပြုချက်ကိုကမ္ဘာကုန်သွယ်ရေးအဖွဲ့ဝင်နိုင်ငံ80ကျော်နိုင်ငံခေါင်းဆောင်ဟောင်း60နဲ့နိုဘယ်ဆုရှင်100တို့ကလည်းထောက်ခံအားပေးနေကြတာပါ။ဒီအဆိုပြုချက်ကိုမေလ5ရက်နေ့မှာကျင်းပမယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ထွေထွေညီလာခံမှလည်းအဓိကထားပြီးဆွေးနွေးသွားကြအောင်မှာဖြစ်ပါတယ်ရှင်။ကျမခွာညိုပါ
။မခွာညိုတင်ပြပေးခဲ့တာပါခင်ဗျာ။ VOA မေကန်အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပြီမို့ပထမဆုံးစီးပွားရေးအစီအစဉ်နဲ့စကြပါမယ်။ကိုရိုနာကဘေးရောဂါဘေးသင့်မြန်မာနိုင်ငံမှာဆရာနာသိမှုထပ်ဖြစ်တာကြောင့်လာမယ့်နှစ်သစ်အစပိုင်းမှာနိုင်ငံဥယျာဉ်ရဲ့ထက်ဝက်ဆင်းရဲမွက်တည်ခဲ့တဲ့2015ခုနှစ်ကအခြေအနေမျိုးအထိဆုတ်ယုတ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။ဒီချိန်ထဲမှာပဲလာမယ့်လပိုင်းနေ့အတွင်းမြန်မာလူထုရဲ့သုံးသန်းခွဲကျော်စားနပ်ရိက္ခာပြတ်လတ်သွားနိုင်တဲ့အရေးကြောင့်ရိက္ခာထောက်ပံ့နိုင်ရေးကုလသမဂ္ဂကပြင်ဆင်နေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိငိထက်ကတင်ပြပေးထားပါတယ်ခင်ဗျာ။
တော့မရဲ့ဒီကအားအကုန်လုံးကဘာလို့ကျွတ်ကျွတ်တာနဲ့အားခက်ခဲလို့ရတဲ့အချိန်ကျတော့ညီမတို့ကကျတော့ဒီကိုယ့်ရဲ့ဈေးပေါ့ကျွတ်ကျွတ်တာတုံးရမယ်ဟာဆိုတော့ဈေးနှုန်းကိုပဲအရင်အဓိကစဉ်းစားပေါ့ဘယ်ဟာလေးကပူတက်တာမလဲတက်တာနဲ့ဘယ်ဟာလေးကပူလောက်လောက်ငှားငှားဖြစ်ရမလဲအဲ့ဒါပဲတွေးရတာပေါ့နော်
ရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထက်တွက်လာရပါပြီရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူးနေကလူတွေကတော့ခြံထဲမှာစားပြင်တီးပြင်စိုက်ထားလို့နေစဉ်ဈေးထွက်ဝဲလို့လွေကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေစဉ်စားရည်တောက်ရည်အတွေ့မဖြစ်မနေဈေးဝယ်ကြရပါတယ်ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါအလောက်ကန်ခွင့်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူးတနည်းရတဲ့ဝင်ငွေတနည်းစားရည်တောက်ရည်ဖြစ်ရှင်းရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မတူရှင်းပြခဲ့ပါတယ်
အခုကအခြေခံလူတန်းစားမတော့အမျိုးကကွဲကြည့်တာ။ဟိုစိုက်ကန်းနေတဲ့လူလောက်ကတော့ဘာလို့ပြောအရေးစွန်ကြီးထွက်နေနေတော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်။ဒီလူကြီးတန်မှုကောက်တဲ့လူတို့ဒီလိုမျိုးဟိုပန်းလေးရောင်းတဲ့သူတို့ဟိုအဲ့လိုမျိုးတွေအတွက်ကြတော့အဆင်မပြေနိုင်ဘူးမှာ
။ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စပရိုကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမေးမြန်းခန်းမှာရှင်းပြပါတယ်
။
It's been a very difficult few months for many people. It's true that
ဒီကနေ့လပိုင်းတွေကတည်းကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ။အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါ။ဒါ့အပြင်လက်ရှိမှာပိတ်ထားတဲ့စက်ရုံတွေလည်းအများပြားရှိနေပါတယ်။လေပတ်တဲ့စက်ရုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလေပတ်နေတာပါ။စိတ်ကန်းကလည်းတိတ်ပြီးမလေပတ်တော့ပါဘူး။ဘန်စနစ်လည်းအပြည့်အဝမလေပတ်တော့ပါဘူး။ငွေထုတ်ရုံအတွက်ကိုပဲလူတန်းရှည်ကြီးနဲ့ဆောင်းတိုင်းနေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူးလူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှာရောပြည်ပကနေပြည်တွင်းကိုငွေလွှဲဖို့အတွက်ကိုပါတဲရောက်မှုရိုက်ခတ်မှုရှိနေပါတယ
်ဆင်အနာတိန်းတာကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ခွဲကျော်ဆန်းတဲ့ရိတ်ခါမလုံလောက်မှုစိုးရိမ်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြင်းရှိကြောင်းကုလသမဂ္ဂဆန်းတဲ့ရိတ်ခါအဖွဲ့ကသတိပေးထားပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူး Marcus Prayo က
So this all added up to a situation of real concern and one where
ဒီအကြောင်းအရာလေးအလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေတစ်ရပ်ဖြစ်ပါတယ်။ဒါမဲ့6လအတွင်းလူပေါင်း 3.4 သန်းလောက်စားနပ်ရိက္ခာမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကခန့်မှန်းထားပြီး WFP ထံကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြင်းရှိပါတယ်။
မြန်မာနိုင်ငံတွင်ဗန်းစနစ်ကောင်းကောင်းမလဲပတ်နိုင်တော့တဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ်
။ We've already moved to put in place a contingency stock of food which will
ကျွန်တော်နိုင်တဲ့အရေးပေါ်အခြေအနေအတွက်ကျွန်တော်တို့ကစားနပ်ရိက္ခာတိုးလောင်ရေးဆောင်ရွက်ထားပါတယ်။တကယ်လို့ဈေးကွက်မှာစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဗန်းစနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိက္ခာကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ
် source the cash in hand to provide those transfers to people in need
2020ပြည်နှစ်မှာကိုရိုနာကပ်ဘေးဒဏ်တင်တာကြောင့်မြန်မာစီးပွားရေးအထိနာခဲ့တာမှာအခု2021ခုနှစ်မှာတော့ဆီယနာတင်တာကြောင့်လူမှုစီးပွားအပေါ်ထပ်ပြီးတော့ထိခိုက်ရပြီးအခြေအနေတွေမပြောင်းလဲနိုင်ဘူးဆိုရင်တော့2022ခုနှစ်အစပိုင်းအရောက်မှာပဲမြန်မာလူဦးရေရဲ့ထက်ဝက်နည်းပါးစင်ရယ်မွဲတေတဲ့အဆင့်ကိုကျရောက်သွားနိုင်တဲ့အကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့သုံးသပ်ချက်အစီရင်ခံစာကသတိပေးထားပါတယ် UNDP ရဲ့အာရှပစိဖိတ်ဒေသရင်းဆိုင်ရာညွှန်ကြားရေးမှူးကဲနီဝေကနာရာဂျာကအခုလိုပြောပါတယ
် It is not surprisingthat all of the development gains
အခြေမခိုင်မပြည့်စုံပေမဲ့လေဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့ဆယ်နှစ်တာအတွင်းဖွံ့ဖြိုးတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့ကမ္ဘာကပ်ဘေးရောဂါတာတင့်တဲ့အခြေအနေမှာနိုင်ငံရေးပြဿနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွေ့လအနေငယ်အတွင်းမှာဒီတိုးတက်မှုတွေပျောက်ပြတ်သွားနိုင်ပြီးမြန်မာလူဦးရေထက်ဝက်လောက်စင်ရယ်မွေတည်ခဲ့တဲ့2005ခုနှစ်ကအခြေအနေကိုပြန်လည်ဥတည်နေပါပြီလို့ပြောခဲ့တာပါဆီယနာသိမ့်ပြီးတဲ့နောက်ဖြစ်လာရတဲ့အကြမ်းဖက်မှုတွေကြောင့်ယာနဲ့ချီသေးချေတန်ရာရထောင်ချီဖမ်းဆီးခံရတဲ့အပြင်စီးပွားရေးပြိုလဲမယ်အန်ဒီယေနဲ့အထူးရင်ဆိုင်နေရပြီလို့လည်း UNDP ရဲ့အစီရင်ခံစာကသတိပေးပါတယ်ကမ္ဘာပံရဲ့အပြီလာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2020ခုနှစ်အတွင်းစီးပွားကျမှု10ရာခိုင်နှုန်းထိရှိမယ်လို့ခန့်မှန်းထားပါတယ်။မြန်မာကုန်သွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေချောင်းကုန်သွယ်ရေးဖြစ်ပြီးဆီယနာသိမ်းမှုနောက်2လအတွင်းရေချောင်းကုန်သွယ်မှုပမာဏ55ရာခိုင်နှုန်းကနေ64ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချဉ်းကပ်လာနေတာပြသနေတာဖြစ်တယ်လို့လည်း UNDP အစိုးရခန်းစာမှာသတိပေးထားတာဖြစ်ပါတယ်ရှင
်။မတ်တင်ဂီထိုက်တင်ဆက်ပေးခဲ့တဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆီအာနာတိမ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကမ္ဘာတဝန်းမှာရှိကြတဲ့မြန်မာလူငယ်တွေစီစီလုံးလုံးနဲ့ဆီအာနာရှင်စနစ်ကိုဆန့်ကျင်နေကြပါတယ်။မြန်မာနိုင်ငံနဲ့အဝေးမှာနှစ်ပေါင်းများစွာတည်းကရောက်နေကြပြီမဲ့ဘာကြောင့်အခုလိုမြန်မာပြည်အရေးလုံနေကြသလဲဆိုတာကိုမဆုမြတ်မွန်ကနိုင်ငံဆောင်ကလူငယ်တွေကိုမေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့လောက်ရအပေါ်တက်တက်ကြွကြွဆန့်ကျင်ကန့်ကွက်နေကြတဲ့နိုင်ငံတကာကသူတွေထဲမှာမြန်မာနိုင်ငံကနေနှစ်ပေါင်းအတော်ကြာတဲ့ကဆွန့်ခွာခဲ့သူတွေမြန်မာနိုင်ငံသားမဟုတ်တော့သူတွေလည်းအများအပြားပါဝင်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ဆက်နွယ်မှုမရှိတော့ပေမဲ့မြန်မာနိုင်ငံထဲမှာဖြစ်နေတာတွေကိုမြင်ရတဲ့အခါမှာကိုယ်နဲ့မဆိုင်သလိုနေလို့မရဘူးလို့ပြောကြတာတွေကတော့တူညီနေပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာလုပ်တဲ့ဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်နေတဲ့ကချင်တိုင်းရင်းသားလူငယ်အာဆင်စခုံကတော့သူကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့စစ်တပ်ရဲ့မတရားအနိုင်ကျင့်မှုတွေကိုပြန်ပြီးမြင်တွေ့တဲ့အခါမှာဒီအတိုင်းကြီးမနေနိုင်လို့ဆရာနာရှင်အဆုံးသက်ရေးတက်နိုင်သမျှလှုပ်ရှားနေတယ်လို့ VOA ကိုပြောပြပါတယ်
။ဒီလိုမျိုးဆိုရှင်ဒီစစ်သားတွေတူလို့ရှင်ကျွန်တော်ဘယ်လိုမျိုးပုံရှောင်အောင်ပဲဘယ်လိုမျိုးပြီးရမယ်ပေါ့နော်။သူတို့နဲ့လုံးဝထိတ်တိုင်မတင်ဖို့တော့ပေါ့နော်။ဆိုတော့ဒီသူတို့ရအမြဲတမ်းကျွန်တော်တို့တွေ့လို့ရှင်ကတတ်မဲ့ဖြစ်မယ်။အမင်းကြီးဆိုရှင်ပုံအောင်ဆိုးရပေါ့နော်။သူတို့ကလုံခြုံမှုဆိုလုံးဝမရှိဘူး။ဒီတော့တောင်းကြမှာဆိုလို့ရှင်ပေါ့နော်။အမေရန်ပြီးနေရတဲ့ပုံအားနဲ့နေရတာပေါ့နော်အခုကတော့ကျွန်တော်တို့ဒီအမေရိကန်မှာဆင်းနေကြော်ယူပေါ့နော်အာဒီမှာဒီနာဒီကနေနေတာလည်းဖြစ်သွားပြီပေါ့နော်ကျွန်တော်တို့ကဒီနိုင်ငံသားခံစားခွင့်ဆိုတဲ့ဟာတော်တော်များတယ်ဖြစ်ချင်တဲ့လူငယ်တွေဖြစ်ချင်မဲ့ဆန္ဒရှိတဲ့ဟာလေးအကုန်လုံးရှင်းဒါပေမဲ့ဒီဖေဖော်ဝါရီ3ရက်ကလေးကအမေရိကန်နိုင်ငံတိုင်းပြည်ကြီးကိုဒီရှစ်အာနာတင်းနေတဲ့ခါမှာဒီလူငယ်တွေသူတို့ရဲ့အနာဂတ်တွေသူတို့ရဲ့ရှေ့ဆက်မဲ့လမ်းတွေအကုန်လုံးကအစကတည်းကဒီကိုဗစ်ကြောင့်မနှောက်ချနေတဲ့ဟာကြီးကိုဒီရှင်းအနာရှင်ကဆင်းအနာပြတဲ့အခါမှာလုံးဝစိတ်ထဲမှာဘလို့မှမခံစားနိုင်ဘူးပေါ့နော်ဒီလူတွေကိုဒီ life bullet နဲ့သူတို့အမီနေရှင်နဲ့ပြစ်တဲ့အခါမှာလူတွေတည်ရတဲ့အခါမှာပုံတွေတွေ့ရတဲ့အခါမှာကျွန်တော်စိတ်ထဲမှာမခံစားနိုင်ဘူးကျွန်တော်လည်းစိတ်ထဲမှာပြင်ကြည့်အခါမှာဒါကတော့လုံးဝမတမန်မှုအရင်လုံးဝစိတ်တက်တယ်နဲ့တထက်တယ်ပဲလို့ကျွန်တော်လည်းအာဒီနေ့မှတခါတည်းထိလေကျွန်တော်ရဲ့စိတ်ထဲမှာရှစ်တက်ကအော်အရင်ကလေးကကျွန်တော်ဒီတိုင်းကြားပြီးပဲရက်ဆက်တာမဟုတ်သူရဲ့စိတ်ထဲမှာဒီမှာဒီမှာရှိရသူရဲ့လူတွေကိုယ်တိုင်ဝင်မှသူတို့အလောက်ထိရဲဆက်ဆက်တက်ဖြက်ရဲတဲ့တတိယသူတို့ရဲ့ထဲမှာအမြင်သူရဲ့တွေးမှာအမြင်ရှိတယ်ဆိုတော့ကျွန်တော်တည်လိုက်တယ်ကျွန်တော်ဒီတိုင်းသားမှတက်ဖြက်တာမဟုတ်တော့ဘူးကွာသူကအဲ့လိုပြန်ကြည့်ရခါမှာကျွန်တော်ဘက်ကနေမှဘယ်လိုမျိုးဒီအဝေးရောက်လူတွေဘယ်လိုမျိုးလုံမလဲဆိုတော့ခါမှာကျွန်တော်media campaign senator ရေကိုကျွန်တော်ရေရှိဒီတိုင်းရိုက်ပေါ့နော်စာရီပူရဲမေရင်းနဲ့တိုင်းစာရီပူရဲ
သူ့လိုပဲ American မှာနေထိုင်ကြတဲ့လူငယ်တော်တော်များများကလည်းမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုသိရှိစိတ်ဝင်စားနေကြတယ်လို့သူကပြောပြပါတယ
်ဒီအမေရိကန်မှာရောက်နေတဲ့လူငယ်တွေကဒီဘာတမစကားမပြောလူကြီးရောမအကုန်လုံးတည်အတက်ရှင်းနေကနေအထပ်ဆိုလို့ရှိရင်အကုန်လုံးအမြင်မှဖြစ်တတ်တည်ရဲ့စိတ်တတ်တည်နော်ဖြစ်တတ်တည်ရဲ့အုပ်ချုပ်တဲ့ဟာတွေကဘယ်လောက်ကြီးမားနေလဲဆိုတာတွေအကုန်လုံးကသူတို့တွေကတည်ရဲ့ကျွန်တော်ဘက်ကနေမှသူတို့တွေအမြင်နဲ့ပြောပြနေတယ်သူတို့တွေအမြင်နဲ့နားထောင်နေပြီလို့ရှိရင်အမြင်နဲ့ဒီဝီကင်းမှာဆိုလို့ရှိရင်သူတို့ဘက်ကနေမှတက်တက်ကြွနေအမြင်နဲ့ဒီဆန္ဒပြရဲ့ပွဲမှာဆိုလို့ရှိရင်အမြင်နဲ့ပေါင်းနေ
နောက်ထပ် generation စီလူငယ်တအူးဖြစ်တဲ့ထိုင်ဝမ်မှာနေတဲ့မတ်စုဝေလင်းကလည်းသူနဲ့တက်တူရွယ်သူတွေအသက်ပေးပြီးတော့ဆရာနာရှင်ကိုဆန့်ကျင်နေတာမြင်ရပြီးတဲ့နောက်မှာသူတက်နိုင်တာလုပ်မယ်ဆိုတဲ့စိတ်ဖြစ်လာတာလို့ပြောပါရယ
်ဆရာချင်းမိုင်းကတော့အဲ့ဘယ်လိုဖြစ်လို့ဒီ2021မှာဒီလိုမျိုးကြီးဟိုမယုံရှင်စရာပေါ့နော်ဒီ2021ဒီတော့ဒီလိုမျိုးဟိုတိုးတက်နေတဲ့ခေတ်ကြီးမှာတော့မှဒီလိုမျိုးအာနာကြီးကိုရုပ်ရည်ကြီးတိမ်သွားပဲဆိုတဲ့ဟာပေါ့နော်နောက်ပြီးတော့အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာနောက်ပိုင်းကျတော့အခုဒီဆန္ဒကြီးထွက်ပြကြလို့ရတဲ့အချိန်မှာဆန္ဒကြီးလူငယ်တွေထွက်ပြကြတယ်အဲ့ချိန်မှာဒီဆရာအာနာရှင်ပေါ့ဒီအာနာရှင်တဆူကအခုလူတွေကိုအဲ့လိုမျိုးမတရားနှိပ်စက်ပြီးတော့တက်ဖြတ်တယ်ပေါ့နော်အဲ့တက်ဖြတ်တဲ့အချိန်မှာညီမလေးတို့နဲ့အသက်ရွယ်သူတွေကတက်သူရွယ်သူတွေပေါ့နော်တောင်မှအရှိတန်းတက်ပြီးတော့အသက်တွေစည်းတာပေါ့နော်ဒါပေမဲ့ညီမလေးကအခုထိုင်ဝမ်မှာနေတယ်ဟိုလုံလုံချုံချုံရှိတယ်ဟိုကို့အိတ်တဲ့အချိန်မှာတောင်မှဟိုလိုမျိုးပေါ့နော်ကို့အိမ်မှာမနေဘဲနဲ့အဲ့လိုမျိုးပြေးနေရတဲ့သူတွေတို့မဟုတ်ဘဲနဲ့ဟိုစိတ်ချလက်ချအိတ်လို့ရတဲ့အချိန်ကြီးမှာတောင်မှဒီလိုမျိုးဒီအရေးပေါ့နော်ဒီအခုကကြတော့ဓမ္မနဲ့အာဓမ္မအရေးမှာတောင်မှဒီဓမ္မဘက်မှာမမမရက်တည်ပေးရမယ်အချိန်ရောက်လာပြီပေါ့နော်အဲ့လိုမျိုးလေးတွေးမိရယ်ပေါ့နော်အမှန်တော့ဒါကတော့နိုင်ငံရေးတော့မဟုတ်ဘူးပေါ့နော်ဒီလိုမျိုးဓမ္မနဲ့အာဓမ္မနဲ့ဖြစ်နေတဲ့ဥစ္စာမမဒီလိုမျိုးဟိုအာဓမ္မဘက်မှာဒီလိုမျိုးငင်ခံပြီးတော့နေပဲနဲ့ပေါ့နော်ဒီလုံလုံချုံချုံရှိတဲ့နေရာမှာရှိတယ်အဲ့ဒါကိုဟိုကို support လုပ်နိုင်တဲ့နေရာထောက်ပံ့နိုင်တဲ့နေရာနေပဲထောက်ပံ့အောင်မယ်ဆိုတဲ့ဟာလေးပေါ့
ကမ္ဘာတစ်လွှားနိုင်ငံစုံမှာကမ္ဘာလုံးဆိုင်ရာຫນွေဦးတော်လှန်ရေးဆန္ဒပြပွဲတွေကိုသူကစတင်ဥစ္စာစီစဉ်ခဲ့တာဖြစ်ပါတယ
်ငါးလပိုင်းနေရနေမှာကမ္ဘာလုံးဆိုင်ရာမြန်မာမြေဦးတော်လန်ကြီးပေါ့အဲ့ဒီဥစ္စာကိုကြတော့ဥဆောင်ပြီးတော့တခြားနိုင်ငံကဟိုညီကောင်မောင်နှမတွေနဲ့အခြေဆက်လုပ်တယ်ဒီရင်းပြပါကအာညီကောင်မောင်နှမများအကုန်လုံးဖိတ်ခေါ်ရဲပေါ့နော
်ဆေဟနာတိမ်မှုကိုအကြမ်းဖက်အာနာဖီဆန်နေကြတဲ့ CDM လှုပ်ရှားနေသူဝန်ထမ်းတွေကိုကူညီနိုင်ဖို့အတွက်ရန်ပုံငွေချပေးနေတဲ့မတ်သက်ထားကလည်းမတရားမှုတွေကိုလက်မခံနိုင်လို့တတ်နိုင်တဲ့ဘက်ကလှုပ်ပေးနေတာပါတဲ့
ဗမာပြည်နေထွက်လာတာတတုံလင်းရေတွေထွက်လာတာပေါ့နော် နိုင်ငံသားအနေနဲ့လည်းမရှိတာကြားပြီးမှရယ်နိုင်ငံသားအနေနဲ့ဆိုရင်ကမ္ဘာဩစတြေးလျနိုင်ငံသားနဲ့ဗြိတိန်နိုင်ငံသားနှစ်ခုရှိထားတဲ့လူတယောက်လေဒါပေမဲ့အခုကမ္ဘာပြည်မှာဖြစ်နေတဲ့ကိစ္စတွေကဒါလူတွေအားလုံးနဲ့ပတ်သက်တဲ့ဟိုနိုင်ငံထဲမှာနေတာမနေတာလည်းမဆိုင်ဘူးမှရယ်မတရားတာတွေအကုန်လုံးလုပ်နေတာကိုပြန်ပြီးတော့တွန်းလှန်အောင်ပါပဲပြင်းမဲ့တဲ့လူတွေကိုတတ်ဖြတ်ပြီးတော့နှိမ်နင်းနေတာဒီစစ်နော်အာနာရှင်ဘာမှလက်ခံစရာအကြောင်းမရှိဘူးအမသူတို့တွေဂုတ်သွေးစုံနေတာအားလုံးခံရတဲ့နှစ်ပေါင်းအများနေပြီမတရားမှုကိုတော်လန်တာအနေနဲ့တတ်နိုင်တဲ့ကြားတဲ့နေရာကနေကပြီးတော့အကုန်လုံးဝင်ပြီးတော့လုံအောင်မှာပဲမှာလူတိုင်းလုံအောင်မဲ့ကိစ္စတကုံလို့ပါ
တိုးတက်တဲ့နိုင်ငံတွေမှာခံစားရတဲ့အခွင့်အရေးမျိုးမြန်မာနိုင်ငံသားတွေခံစားစီခြင်းနဲ့လန်ဒန်မြို့သားကိုဖြိုးမောင်မောင်ကလည်းပြည်သူတွေအနာဂတ်အတွက်ဆက်အနာသိမ့်မှုကိုတတ်နိုင်တဲ့ဘက်ကဆန့်ကျင်နေပါတယ်
ဟိုငိုရီးယားနိုင်ငံရေးသမားလည်းမဟုတ်ဘူးကျောင်း activist လည်းမဟုတ်ဘူးအဲ့ဒါလေးစိတ်ဝင်စားရတယ်လည်းမဟုတ်ဘူးကိုယ်စိတ်ထဲမှာရှိတာကိုမိသားစုထောက်ပံ့ဖို့ကိုမိသားစုအတွက်လှုပ်လှုပ်ဖို့ပဲရှိတာပါစီယာမန်တိုင်းပြောရင်ကျောင်းကိုမရှိဘူးခုကကိုနေလို့ရတယ်ကျောင်းဒီမှာမြန်မာနိုင်ငံသားလည်းမဟုတ်တော့ဘူးဒီနိုင်ငံမှာလည်းအခြေကျပြီးနေထိုင်နေပြီမိသားစုလည်းဒီနိုင်ငံမှာရှိတယ်ကိုကျောင်းနာကက်အတွက်လည်းဖိုက်နေတာမဟုတ်ကျောင်းနာကက်လည်းရောက်မှာမရှိတော့ဘူးမြန်မာနိုင်ငံမှာအဲ့တော့ကျွန်တော်တို့ကခုကဘာအတွက်လဲဆိုတော့ဒီမြန်မာနိုင်ငံအတွက်နိုင်ငံသားမှာအခုနေပြီးတော့နိုင်ငံသားမှာရတဲ့လူအခွင့်အရေးတွေညီမနိုင်ငံမှာမရဘူးဆိုတာဆုံးရှုံးနေတာတွေကိုသိတယ်မတရားခံရတာတွေနောက်တော့တိုးတက်တဲ့နိုင်ငံမှာနေနေတော့ကိုယ့်နိုင်ငံတိုးတက်တာလည်းမြင်စေချင်တယ်မဟုတ်ကိုယ့်နိုင်ငံကအခုဆိုရင်နေဟိုကျွန်တော်ရောက်ကစားတော့ဆိုညီမနိုင်ငံဆိုရင်ဘယ်သူမှမသိဟိုလူတွေကကြည့်လိုက်ရင်ဟိုပထမဆုံးညီမနိုင်ငံသားတရားကိုတွေ့ဘူးတဲ့အကြည့်နဲ့အကြည့်ခံခဲ့ရတာအထင်သေးခံခဲ့ရတာနိုင်ငံတကာမှာနော်ဘန်စာအုပ်ဘန်အောက်ဖွင့်ခြင်းညီမပတ်စပို့ဖွင့်ဖို့လို့ဘန်အောက်ဖွင့်လို့မရခဲ့တာတွေပါလေရှိခဲ့တယ်အဲ့တော့အဲ့လိုတောက်ချောက်ကြီးဖြစ်လာတော့ကျွန်တော်တို့ကသိတယ်ဗျာညီမနိုင်ငံသားတွေဘလောက်အနေခံရတယ်ကမ္ဘာပေါ်မှာမျက်နှာငယ်ရတယ်ဆိုတာဘာကြောင့်မျက်နှာငယ်နေရလဲဒီစစ်ဆိုးရလို့လို့ဒီလိုတွေဖြစ်အဲ့တော့ဒီဆိုးရကြီးကိုမရှိသေးချင်တော့တိုးတက်တဲ့လူပဲရှိသေးချင်တယ်ကျွန်တော်တို့ဒီနိုင်ငံမှာတိုးတက်နေတာကိုကြည့်ပြီးညီမနိုင်ငံကိုတိုးတက်စေချင်တယ်အဲ့ကြောင့်ကျွန်တော်တို့အခုဒီချိန်မှာအားတက်သရောပါဝင်ပြီးတော့ငွေအားလူအင်အားစိတ်အင်အားအကုန်လုံးရင်းနှီးပြီးတော့လိုက်လုံနေတာပေါ့
ပြည်ရဲမှာရှိမနေပေမဲ့ပြည်ပကနေတက်နိုင်တဲ့နေလန်နဲ့မြန်မာနိုင်ငံတွေကအခြေအနေတွေကိုလူမှုကွန်ရက်တွေပေါ်မှာတင်ပြနေတာပါအခုလိုမြန်မာနိုင်ငံနဲ့ဝေးတဲ့နိုင်ငံတွေမှာနေထိုင်နေကြပေမဲ့မြန်မာနိုင်ငံတွေမှာမတရားမှုတွေဖြစ်နေတာကိုဒီအတိုင်းထိမနေနိုင်ကြတဲ့အတွက်တက်နိုင်တဲ့ဘက်ကနေဆရာနာရှင်ကိုဆန့်ကျင်ပေးနေကြတာဖြစ်တဲ့ဆိုတဲ့သဘောထားတွေကတော့အားလုံးတူညီနေကြပါတယ်သူတို့အပြင်အခုလိုမျိုးကိုအားညံအားငွေအားနဲ့အာဏာသိမ်းမှုကိုဆန့်ကျင်နေကြသူတွေအများကြီးရှိနေကြပါတယ်ရှင်ကျွန်မအဆုမြတ်ပါပါ
မဆုမြတ်မောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရအောင်ခင်ဗျာ။ VOA American တန်ခါတင်းလင်းလန်ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အတွက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်မယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3လကျော်တဲ့ရောက်လာချိန်မှာဆရာနာဆန့်ကျင်ရေးတပိတ်တွေနိုင်ငံအနှံ့နေစဉ်ပေါ်ပေါက်နေစေဖြစ်သလိုစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်သူတွေလည်းအသက်ဆုံးရှုံးနေကြရပါတယ်။ဒီကနေ့ရန်ကုန်မြို့တဝိုက်မှာလမ်းပေါ်ပေါ်ထွက်ကြွေးကြော်ဆန္ဒပြကြတာရှိသလိုအာဏာရှင်ဆန့်ကျင်ရေးစာရန်တွေလက်ကတာမျိုးလည်းလုပ်ကြပါတယ်ရန်ကုန်တဲ့မန္တလေးမြို့တို့မှာတံပုံးတီးလို့ဆိုပြီးစစ်ကောင်စီတွေကအိမ်တွေကိုလေးကွာတွေအုတ်ခဲကြိုးတွေနဲ့ပြည်အောင်မကဘဲကားမှန်တွေကိုလည်းရိုက်ခွဲခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်နေ့စဉ်ရက်ဆက်လမ်းမပေါ်ထွက်ချီတက်ဆန္ဒပြနေကြတဲ့မန္တလေးဒဝယ်မှာအပြင်နိုင်ငံအနှံ့ဒေသပေါင်းစုံမှာလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်နဲ့လူမဲ့တပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစာနာဇင်းသမား80ကျော်ဖမ်းဆီးခံထားရပြီးထက်ဝက်ကျော်လောက်ကအခုထိထိန်းသိမ်းခံနေကြရတဲ့အကြောင်းဒီကနေ့ကပ္ပစာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်မြန်မာနိုင်ငံအတွင်းကတန်တမာအဖွဲ့အစည်းကတန်တမာအဖွဲ့အစည်း18ဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ပါတယ်ဖမ်းဆီးခံထားရတဲ့တင်းတောက်တွေမီဒီယာဝန်ထမ်းတွေကိုချက်ချင်းလုပေးဖို့တင်းအချက်အလက်နဲ့ဆက်သွယ်ရေးလွတ်လပ်ခွင့်ပြိုးထောင်ဖို့နဲ့အင်တာနက်ပြည်ပြင်တားဆီးမှုတွေကိုရပ်ဆိုင်ဖို့တန်တမာအဖွဲ့အစည်းတွေကတောင်းဆိုထားကြတာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့ပြည်ပင်ကတ်တမှုတွေကြားကစစ်တပ်ရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ပြီးကမ္ဘာတိအောင်ဖြန့်ဖြူးပေးနေတဲ့သတင်းတောက်တွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကလည်းချီးကျူးဂုဏ်ပြုလိုက်ပါတယ်ဒီကနေ့ကြောက်တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အဖြစ်နဲ့အဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာဒီနေ့လာနေအတွက်အစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့မဆွမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါ VOA အစီအစဉ်ဒီကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်နေကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးလူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has